Welcome to the Voice of America in Burmese.
မနက်ငယ်ငယ်ကတည်းကအားလုံးဘေးရန်တွေပေါင်းကကြွေးပါစီကြောင်းဆူတော်မီတာပူတော်ပါတယ်။2021ခုနှစ်ဩဂုတ်လ14ရက်စနေနေ့ပဲ VOA စီစဉ်နေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်ခြင်းကြောင့် VOA စီစဉ်နေကိုရာရွာဖြင့်ပုံစံကြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News Store မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုအရင်ပြပြပြီးတဲ့နောက် CDM လှုပ်ရှားမှုမှာပါဝင်သူတွေသူတို့အပေါ်တရားစွဲထားတာကိုယုံသိမ့်ပြီးကိုလျှောက်ထားနိုင်တယ်ဆိုတဲ့အပေါ်ဘယ်လိုမြင်ကြသလဲဆိုတာသိရမယ်အပြင
်ဒီမနေ့ဖြစ်တာဒီကေကိုဖက်မှာဒီကေကိုနောက်ဖက်ချလို့ပြောရအောင်ပေါ့အဲ့မှာစကားစကားကြောင်းတော့ထိုးတော့တော့တိုက်ပွဲဖြစ်တာပေါ့
။ဘုရားရှမ်းနေစက်နဲ့ချင်းပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြောတိုက်ပွဲဖြစ်တဲ့အခြေအနေကိုပြောပြပါမယ်။နိုင်ငံတကာသတင်းဌာနတွေထဲမှာတော့စင်ကာပူမှာဆွန့်ပစ်ရည်စိုးကိုပြန်တန့်စင်ပြီးအသုံးပြုနေတာနဲ့မှုံအမေရိကန်ຫນွေဘွားအိုလံပစ်ရွှေစည်းရှင်ဂျွန်ဘာမယ်လီဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအတန်စီစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမောက်ခွာညိုနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးအထုတ်တောက်ကြနေကရောက်သွားပြီဖြစ်တာနဲ့အမျှအာဖဂန်နိုင်ငံတဝန်းအလင်းအမြန်ထိုးစစ်ဆင်နေတဲ့တာလီဘန်တွေကတော့ကာဘူးမြို့တော်နဲ့မဝေးလာတဲ့နေရာအထိတင်ပိုက်ထားပြီဖြစ်ပါတယ်။တာလီဘန်တွေဟာလူကာပြည်နယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းလိုက်ပြီဖြစ်တာကြောင့်ကာဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါ။ဒါ့အပြင်နိုင်ငံအရှေ့ပိုင်းကူနာပြည်နယ်ရဲ့မြို့တော်အာဆာဒဘတ်ကိုလည်းဒီနေ့နေ့လယ်ပိုင်းမှာပဲတာလီဘန်တွေတိမ့်လိုက်ပြီးဖြစ်တာကြောင့်လွန်ခဲ့တဲ့သတင်းတပတ်ကျော်ကျော်အတွင်းမှာပဲတာလီဘန်တွေတိမ့်လိုက်တဲ့ပြည်နယ်မျိုးတော်ပေါင်း20ထက်မနည်းရှိသွားပါပြီ။တောက်ကြာနေတုန်းကတော့ဒုတိယနဲ့တတိယအကြီးဆုံးမျိုးတွေဖြစ်တဲ့ကန်ဒါဟာနဲ့ဟီရတ်တို့အပါအဝင်အဓိကပြည်နယ်မျိုးတော်ကြီး5ခုကိုတိမ့်လိုက်ပြီးလို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့ဝင်3000နီးပါးတဲ့ကတချို့တဝက်လုံခြုံရေးတာဝန်ယူထားမဲ့ကာဘူးမြို့တော်ကိုတော့ရင်ဆိုင်ပြီးဝင်တိုက်မလားဆိုတာမရေရာလာသေးပါဘူး။ကိုဗစ်တရလိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းသေဆုံးမှုအရေအတွက်ဟာအရှိတောင်အခြားဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်နေပါပြီ။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုအရေအတွက်13000နီးပါးရှိနေပြီးစတုဒ္ဓအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အရေအတွက်1000နီးပါးကွာပါတယ်။အာဆီယံလူ့ရေစုစုပေါင်းရဲ့3000တပုံကျော်နိုင်ငံလူ့ရေစုစုပေါင်းတန်280ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံကတော့အာဆီယံဒေသမှာကူးစက်သေဆုံးမှုအရေအတွက်အများဆုံးဖြစ်ပြီးစုစုပေါင်းလူ 13,500 ကျော်ကိုဗစ်ကြောင့်အသက်ဆုံးပါထားပြီးဖြစ်ပါတယ်။အာဆီယံမှာနိုင်ငံလူ့ရေစုစုပေါင်းဒုတိယအများဆုံးဖြစ်ပြီးမြန်မာနိုင်ငံလူ့ရေထက်2ဆကျော်ပိုများတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်သေဆုံးသူ3000နီးပါးရှိနေပါပြီ။ကိုဗစ်တရလိုင်းတွင်မြန်မာနိုင်ငံမှာကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများမယ်လို့ကျန်းမာရေးပညာရှင်တွေကရောပရာဟိတအကူအညီပေးလှူဒါန်းတွေကပါခန့်မှန်းထားပါတယ်။ဒီဘက်ပေါ်မှာအလူသမားတွေအတွက်အဆိုးရွားဆုံးနိုင်ငံတွေစီးနေမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ပြည်ပဆိုင်ရာအလူသမားသမဂ္ဂအဖွဲ့ချုပ် IDUC ကထည့်သွင်းသတ်မှတ်လိုက်ပါတယ်။ IDUC ကမကြာသေးခင်ကထုတ်ပြန်တဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်းကိန်းအစီအစဉ်စာထဲမှာမြန်မာနဲ့ဘယ်လာရုစ်နိုင်ငံတို့ကိုပထမဆုံးအကြိမ်ဖြစ်ထည့်သွင်းသတ်မှတ်လိုက်တာပါ။အဆိုးဆုံး10နိုင်ငံထဲမှာပါတဲ့ကျန်နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်၊ဖိလစ်ပိုင်၊တူရကီ၊ဘရာဇီး၊ကိုလုံဘီယာ၊အီဂျစ်၊ဟွန်ဒူရက်စ်နဲ့ဇင်ဘာဘွေတို့ဖြစ်ပါတယ်။ရာဂရီဆုံးမမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာ၊လူ့သမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာ၊လူလက်စွာထုတ်ပေါ်ပြောဆိုခွင့်နဲ့စုဝေးခွင့်ငင်းပေခံရဒါမှမဟုတ်ထိ ंछ ုခံရတာလူသမားသမဂ္ဂခေါင်းဆောင်တွေဖမ်းဆီးခံရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုအပြင်းအထန်အကြမ်းဖက်ဖြိုခွဲပြီးတော့ဥပဒေမဲ့ဖမ်းဆီးတာတွေကိုလည်း IDUC ကထောက်ပြထားပါတယ်ဒါ့အပြင်အနာသိမ်းစစ်ကောင်စီကပြဋ္ဌာန်းခဲ့တဲ့စိုက်ဘာဥပဒေအရလူလူတရလုံးဟာစောင့်ကြည့်ခံရတဲ့အခြေအနေအောက်ကိုရောက်သွားပြီးလူလဆော်ထုတ်ဖော်ပြောဆိုခွင့်ကိုလုံးဝပယ်ဖျက်ပစ်လိုက်တယ်လို့ IDUC အစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။ စစ်တပ်ကအနာသိမ်းယူကြတာရပောင်းပြ96ကျော်လာပြီဖြစ်ပေမဲ့အနာသိမ်းမှုကိုစတင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးကြတွေအပြင်းထန်လုပ်ခဲ့ပြီးနောက်ထပ်လှူလာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတာမို့ဒေသအတော်များများမှာဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့ဒီကနေ့အထိအခိုင်အမာဆက်ပြီးဆန္ဒပြကန့်ကွက်နေတ တ်စစ်ကြောင်း LGBTQ တပိတ်စစ်ကြောင်းဒီဒီနဲ့ဆန္ဒပြချီတက်တာတွေရှိခဲ့ပြီးလူလူနဲ့အတူလူသမားတွေပညာရေးဝန်ထမ်းတွေကျောင်းသားသမဂ္ဂတွေစသည်အားဖြင့်ပါဝင်ခဲ့ကြပါတယ်။စကိုင်းတိုင်းတွေကနိုင်စင်လူဆန္ဒပြပွဲတွေရှိနေတဲ့ကလေးမျိုးမှာ188ရက်မြောက်အဖြစ်ကြေတပြက်ဆန္ဒပြပွဲစလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုတပိတ်က159ရက်မြောက်အဖြစ်အသီးသီးချီတက်ဆန္ဒပြခဲ့ကြသလိုရွှေဘုံမြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့လုံခင်းအရက်နဲ့တနင်္သာရီတိုင်းတဝယ်မြို့တို့ဟာလည်းတခြားဒေသတွေကဒီကနေ့ဆန္ဒပြပွဲတွေလိုပဲကျူးကျော်တန်နေအော်ဟစ်ပြီးဆရာနာသေးမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီပေါ်လာဒီနေ့မှာအနာသိယူခဲ့ခြင်းကနေဒီကနေ့ထိဆိုရင်စစ်တပ်ရဲ့ရဲကရံဖက်ပြစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ981ယောက်ထဲမှာနေရှိပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံရသူပေါင်းက9600ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
။တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင်ဒီနိုင်ငံမှာကူးစက်မြန်ပြင်းထန်တဲ့ကိုရိုနာမျိုးကွဲတဲ့ Delta ရဲ့ကူးစက်မှုတန်ကို3လလောက်အလူလဲခံခဲ့ရပြီးတဲ့နောက်အခုတော့မြို့တော် New Delhi မှာစိုင်းတွေဈေးတွေနဲ့လမ်းတွေပေါ်မှာလူတွေပြန်ပြေးလာနေပါပြီ။အိန္ဒိယမြန်မာပါဝင်နိုင်ငံအများပြားမှာ Delta Virus မျိုးကွဲကိုထိန်းချုပ်ဖို့အသေးအတန်စူးစမ်းနေရတဲ့အချိန်မှာ Delta မျိုးကွဲကိုပထမဆုံးစတွေ့ခဲ့တဲ့အိန္ဒိယမှာတော့နိုင်ငံတွင်းကူးစက်မှုရဲ့ထဝက်နီးပါးရှိတဲ့တောင်ပိုင်းကကာရာလာပြည်နယ်ကလွှဲရင်ကျန်ဒေသတွေမှာကူးစက်မှုနှုန်းကျဆင်းသွားပါပြီ။အိန္ဒိယမှာကာကွယ်ဆေးအပြည့်ထိုးပြီးသူ10ရာခိုင်နှုန်းတောင်မရှိသေးပေမဲ့တတိယလှိုင်းလာရင်ဒုတိယလှိုင်းလောက်ကျန်းမှာမဟုတ်ဘူးလို့အကောင်းမြင်သူတွေလည်းရှိပါတယ်။ဒုတိယလှိုင်းမလာခင်ကအိန္ဒိယရဲ့လူဦးရေ4ပုံ3ပုံဟာကူးစက်နိုင်ခြေရှိခဲ့တဲ့အကြောင်းအခုခါမှာသွေးစစ်ချက်အဖြေတွေကိုကောက်ယူထားတဲ့စစ်တမ်းအရလူဦးရေရဲ့68ရာခိုင်နှုန်းနီးပါးမှာရောဂါဒဏ်ကိုခုခံနိုင်တဲ့ပဋိပစ္စည်းတွေရှိနေတာကိုတွေ့ရတဲ့အကြောင်း New Delhi အခြေဆိုင်ကူးစက်ရောဂါဗေဒပညာရှင်တယောက်ကပြောပါတယ်ရှင်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းတန်ကိုပြင်းထန်ခံစားနေရတဲ့အချိန်တရုတ်ပြည်မှာဒီတွင်တောက်ကြနေကအထိကြီးပကကူးစက်လာတဲ့လူနာစုစုပေါင်း8845ယောက်ရှိခဲ့ပြီး8100ကျော်ဆေးရုံကပြန်ဆင်းနိုင်ခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်။ပြည်မကြီးမှာဆေးကုသမှုခံယူပြီးစောင့်ကြည့်ဆဲလူနာ46000ကျော်ရှိပါတယ်။ကိုဗစ်ရှိသူတွေနဲ့ထိတွေ့မှုရှိသူလူပေါင်း134400ကျော်ကိုလည်းစောင့်ကြည့်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်အတည်ပြုလူနာသစ် 14,249 ယောက်အထိစံချိန်ကျိုးအောင်တက်ခဲ့ပြီးဒုတိယအကြီးဆုံးနေ့စဉ်ကူးစက်မှုနှုန်းတိုးလာတာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဖိလစ်ပိုင်မှာကူးစက်ခံရသူ 1.8 တန်းကျော်အထိတိုးလာပြီးသေဆုံးသူစုစုပေါင်းကတော့ 3,000 ကျော်ရှိနေပါပြီ။ဂျပန်နိုင်ငံမှာတော့တိုကျိုမြို့မှာနေ့စဉ်ကူးစက်မှုအသစ်ဟာစနေနေ့က9,094ယောက်အထိရှိခဲ့ပြီးတောက်ကြနေ့ကတော့9,983ယောက်အထိစံချိန်တက်သွားခဲ့တယ်လို့အစိုးရကကြေညာထားပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်ပြည်သူတွေအနေနဲ့ခရီးသွားလာတာတွေရှောင်ကျဉ်ကြဖို့ဝန်ကြီးချုပ်ယိုရှိဟီရီဆူဂါကတောက်ကြနေ့မှာတိုက်တွန်းခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့လူဦးရေထူထပ်ဆုံးပြည်နယ် New South Wales မှာစနေနေ့ကဒေသရင်း COVID-19 ကူးစက်သူအသစ် 466 ယောက်အထိစံချိန်တင်သွားခဲ့ပြီးတဲ့နောက်ကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုမလိုက်နိုင်ရင်ဆောင်ရမယ့်ဓာတ်ငွေကိုတိုးမြှင့်လိုက်ပါတယ်။ COVID ရောဂါဖြစ်နေသူကိုတီးတန့်ခွဲထားတဲ့အစီအစဉ်ကိုမလိုက်နာတာလိုမျိုးကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုချိုးဖောက်ရင်အရင်ကသတ်မှတ်ထားတဲ့ဩစတြေးလျဒေါ်လာ1000ကနေအခုဩစတြေးလျဒေါ်လာ3,685 အထိတိုးမြှင့်လိုက်တာဖြစ်ပါလေရှင်။ Zapet Interaction 2021လို့အမည်ပေးထားတဲ့တရုတ်နဲ့ရုရှားပူးတွဲစည်းရေးလေ့ကျင့်မှုပိတ်ပွဲအခမ်းအနားကိုတရုတ်နိုင်ငံက
ในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำให้ทุกคนรู้ว่าเราต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็คือการที่เราจะต้องทำอะไรบ้างในสิ่งที่เราควรจะทำในวันนี้ก็ค
နဲ့ ရုရှား ကောင်းဆောင်တွေ တွေ့ခဲ့ ကြပြီး တရုတ် ရုရှား အိမ်နီးချင်းကောင်း ပီတာမှု နဲ့ ခင်မင်ရင်း နီးစွာ ပူးပေါင်း ဆောင်ရွက် ရေးဆိုင်ရာ ကိစ္စတွေ ဆောင်ရွက်ရေး သဘောတူ စာချုပ်ကို တိုးချဲ့ဖို့ ပူးတွဲ ကြေညာချက် ထုတ်ပြန်ခဲ့ပါတယ်လို့ တရုတ် နိုင်ငံတကာ စစ်ဖက် ဆက်ဆံရေး ဒုတိယ ဒါရိုက်တာ ဇော်ဘောင်ချင်းက ပြောသွားတာပါ တရုတ် ကာကွယ်ရေးဝန်ကြီး ဝေဖန်ဒီ နဲ့ ရုရှား ကာကွယ်ရေးဝန်ကြီး ဆာဂီရှိုဂူတို့ လည်း အခမ်းအနားကို တက်ရောက်ခဲ့ ကြပြီး နောက်ပိုင်းမှာ ဆွေးနွေးပွဲတွေ ရှိခဲ့ပါတယ် နှစ်နိုင်ငံစစ်တပ်ချင်းမဟာဗျူဟာအရညှိနှိုင်းမှုတွေနဲ့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြဲကြဲပြန့်ပြန့်တိုးတက်ဆောင်ရွက်တဲ့အကြောင်းဒါမှသာအနာဂတ်လူပေါင်းအတွက်ပိုပြီးကောင်းမွန်တဲ့လူတိုင်ဝိုင်းကိုတည်ဆောက်နိုင်မှာဖြစ်တဲ့အကြောင်းကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းစောင့်ရှောက်နိုင်မှာဖြစ်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ နဲ့ဘာသာရေးအလတ်ရက်တွေနီးလာတာနဲ့အမျှအစွမ်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာန DHS ကအကြမ်းဖက်မှုဆိုင်ရာနောက်ဆုံးသတိပေးကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။ထိမ့်ချမှုနဲ့ပတ်သက်လို့တစုံတရာအသေးစိတ်ပြောထားတာမရှိပေမဲ့လူမျိုးရေးခွဲခြားမှုလူမျိုးနယ်စုတွေပေါ်မုန်းတိမှုနဲ့ကာယောဂဘေးအတွင်းကန့်သတ်တားမြစ်ချက်တွေပေါ်မကျေနပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုဟာချိန်ချမှုအန္တရာယ်ကြီးမားတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဖော်ပြထားပါတယ် VOA ရဲ့စနေနေ့ညပဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူကျွန်မခွာညိုကပြောပြပေးခဲ့တာပါရှင်။အခုနောက်ဆုံးရမြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေနိုင်ငံတကာသတင်းသောမှနဲ့သတင်းသက်ဆိုင်ကဏ္ဍတွေကိုဆက်လက်နာသိနိုင်ပါပြီရှင်
။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ CDM အကြမ်းဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ဆန္ဒပြတာတွေကြောင့်ပုံမှန်9-5အပါဝင်ဖေဖော်ဝါရီတနေ့နောက်ပိုင်းတရားစွဲဆိုခံရတဲ့အမှုတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကိုကြေအေးရုံသိမ်းခွင့်လျှောက်ထားနိုင်တယ်လို့သိရပါဗျ။ဒီပေါ်မှာကြေးကွင်းလျှောက်ထားသူတချို့ရှိတယ်လို့သိရပေမဲ့ CDM အနာဖီဇာရေးလှုပ်ထားသူအတော်များကတော့ဒါကိုလက်မခံပါဘူးအပြင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဆိုရဌာနအသီးသီးမှရှိတဲ့နိုင်ငံဝန်ထမ်းအတော်များကအဲ့လိုစစ်တပ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အနာသိမ်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီး CDM လို့ခေါ်တဲ့အကြမ်းဖက်အနာဖီဇာရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီပေါ်မှာစစ်ကောင်စီဘက်ကလည်း CDM လုပ်တဲ့ဝန်ထမ်းတွေကိုအလုတ်ကရဲဆိုင်တာတွေထုတ်ပြတာတွေလုပ်သလိုတချို့ဆိုလည်းဖမ်းဆီးတရားစွဲခံရတာတွေလည်းရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့လိုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ပြီးပုံမှန်9-5ကခဆရာတွေနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့သူတွေအနေနဲ့သက်သက်ရတာဝန်ရှိသူတွေအပေါ်မှာအတနာခံစားတင်ရင်ပြန်လွတ်ပေးတာတွေရှိလာနေတယ်လို့ရန်ကုန်မြို့ကတရားလွတ်တော်ရှေ့နေတူကပြောပါတယ်။အ
တရားရုံးမှာရင်ဆိုင်သေးတွေပေါ့တော့ဒီထောင်မဥစ္စာတွေကထောင်မအားတွေတရားရုံးကနောက်မှာအဲ့မတိုင်ခင်တည်းကဟိုထောင်မတော့ပြီးတော့ဖြစ်တဲ့အဲ့အမှုတွေရှိရလေအဲ့အမှုတွေမှာကိုကအတမန်ဆန်စာတင်လို့ရှိရင်သူတို့ကရွေရွေးပြီးတော့ပေါ့နော်သူ့ရဲ့အမှုအတိမ်တက်ကိုလိုက်ပြီးတော့သူတို့ရုပ်ပြီးတယ်လေဟိုစပြီးဆွဲပြီးဆိုရရင်အဲ့မကြဘူးအာမြန်မြန်လေးစစ်တယ်2-3နောက်စစ်2-3နောက်စစ်တဲ့အချိန်မှာအဲ့အဲ့လိုမျိုးပေါ့နော်အဲ့အမှန်အတနာခံစားတင်လို့ရှိရင်အဲသူတို့ရုပ်တယ်အတနာခံစားတင်တယ်ဆိုတာကလည်းကိုကိုမကိုတင်ကျင်လို့တင်ကျင်လို့မဟုတ်ဘူးပေါ့သူတို့ဟာလားဟိုတင်လိုက်ပါပါညဆိုတဲ့အမှုတွေမှာသူတို့တင်တာ
ဒီလိုမျိုးအမှုတွေကိုပြန်ရုံသိမ်းပေးနေတာတွေကိုအစောပိုင်းကလေးကလုပ်ပေးနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့လိုတရားစွဲရရင်လည်းပတ်သက်ပြီးအမှုတွေပြန်ရုံသိမ်းဖို့ကြေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံချက်တွေပါရှိဖို့လိုအပ်တယ်လို့လည်းအခုလိုရှင်းပြပါတယ်
ဟုတ်ကဲ့အရုပ်ပေါ်ကဘာလို့လဲဆိုလို့ရှိရင်အဲ့ဒီမှာစစ်စစ်တယ်လေတင်းနေမှာတယောက်နှစ်ယောက်သုံးယောက်လေးယောက်စစ်တဲ့အခါမှာအမှုအတိမ်မြတ်ပေါ်လာသလိုရှိရင်တို့ကဟာလားဒီမှုတော့ရှိရင်ရုံရုံလိုက်ပါလားအတနာခံစားတင်လိုက်ပါလားဟာလားသတ်သဖြင့်လူထောက်ခံစားဟိုတယ်လေအဲ့ဒီဥစ္စာကရုံးနဲ့အုပ်ချုပ်ရေးမှုတို့တက်ဆိုင်ရစတာပေါ့နော်သူနေနေကသူတွေကလည်းထောက်ခံချက်ပေးရမှာပေါ့နော်ဟုတ်ဖတ်ချက်ပေးရမှာပေါ့
CDM လုပ်တဲ့ဝန်ထမ်းတွေအပေါ်ဖမ်းဆီးတရားစွဲတာတွေတရားစွဲခံရတဲ့သူတွေဘက်က ဆက်ဆံရတရားစွဲအဖွဲ့အစည်းတွေအပေါ်တောင်းပန်ရင်အမှုတွေပြန်ရုပ်သိမ်းပေးနေရရင်နဲ့ပတ်သက်ပြီးတိတော့ဌာနကနေစီဒီအမ်လှုပ်ထားတဲ့ဝန်ထမ်းတူကတော့သူတဘောတော်ကိုဗီဒီယိုကိုအခုလိုပြောပါတယ်။
အဲ့ရငါနဲ့ပတ်သက်ပြီးတော့ဆွဲခံတာအမှုဆိုတော့ကတော့စီဒီအမ်သမားတွေကိုဆွဲထားတယ်ဆိုတာကတော့အစတွေကမဖြစ်တဲ့နေကိစ္စ။ဝန်ထမ်းတွေအကုန်လုံးကဒီဆိုကြီးကတက်လာတဲ့အချိန်မှာရွေးချယ်ပိုင်ခွင့် ဆိုတာရှိရမယ်ဒီဆိုရတဲ့ပတ်သက်ပြီးတော့မလုပ်ချင်တော့တဲ့ကြောင့်မစီဒီအမ်လုပ်တယ်ဒီစီဒီအမ်လုပ်သွားတာကဝန်ထမ်းလျောက်ချင်းရွေးချယ်မှုဒါကိုလက်ခံပေးသင့်တယ်အဲ့ဒါကိုမှတိတ်ငါရငါနဲ့တရားစွဲရဆိုတာမဖြစ်သင့်တဲ့ကိစ္စတရားတောင်းမှန်နေဆိုတာကတော့လေတောင်းမှန်စရာလည်းမလိုစကြရမစွဲသင့်တဲ့ကိစ္စမလိုပြန်လဲတောင်းမှန်စရာမလိုအဲရှိပြီးသားအခုဆိုလို့ရှိရင်လေငါရငါနဲ့ဆွဲထန်တာ
အခုသူတို့ပြောသလိုတောင်းမှမပြန်လွတ်မယ်ဆိုလို့ပြောနေကြတယ်ဒါပေမဲ့အဲ့လိုဝန်ထမ်းနဲ့ပတ်သက်ပြီးတော့လေလွတ်တယ်လို့ဆိုရတဲ့တင်လည်းမကြားမိသေးဘူးပေါ့နော်ဒါတော့ဒါဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်သူပြည်သူတယောက်ရဲ့လွတ်လပ်ခွင့်ဟိုပဲပြောရမယ်ပြည်သူဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်ဒီဆိုရဌာနမှာသူလှုပ်ချင်လှုပ်မယ်မလှုပ်ချင်မလှုပ်ဆိုတာလေဒီဆိုရဌာနသူလှုပ်ချင်လှုပ်လဲသူဝင်လာတယ်မလှုပ်ချင်တဲ့အတွက်ကြောင့်မလို့လေသူထွက်ပိုင်ခွင့်ရှိတယ်ဒါကိုပဲတည်တည်ပြည်ပြည်ပဲလက်ခံပေးတယ
်နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအစဉ် AAPP ကအခုနောက်ဆုံးထုတ်ပြန်ချက်အရတော့ပြီးခဲ့တဲ့ February 10ရက်နေ့ကစစ်တပ်အာဏာသိမ်းပြီးကစပြီးနိုင်ငံတော်ဖမ်းဆီးခံရသူ8206ဦးရှိပြီးတော့အိတ်ထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားသူ9600ကျော်ရှိနေသေးတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါခရီးပြည်နယ်ဒီမော့ဆိုနဲ့ရှမ်းပြည်နယ်ဆက်ဖဲကူမြို့နယ်တွင်ဒရင်ဒီဒေသခံကာကွယ်ရေး KNDF ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားနေသလိုချင်းပြည်နယ်မင်တာမြို့နယ်မှာလည်းမင်တာကာကွယ်ရေးဘက် CDF နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားနေပါတယ်ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါဒီကနေ့နဲ့မနေ့ကဩဂုတ်လ13ရက်ညနေပိုင်းမှာဖဲခုံစီမောစုမင်းသားမြို့နယ်မှာဒေသခံကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါဒီနေ့မနေ့ကယားနဲ့ရှမ်းပြည်နယ်ဆက်ဖဲခုံမြို့နယ်မှာကရင်နီကာကွယ်ရေးပူးပေါင်းဖွဲ့နဲ့စစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်နီဒေသခံကာကွယ်ရေးဖွဲ့ KNDF ကြံကြားရေးတာဝန်ရှိသူကပြောပါတယ
်ဒီမနေ့ဖြစ်တာဒီဖဲခုံဖက်မှာဖဲခုံနောက်ဖက်ချလို့ပြောရအောင်ပေါ့အဲ့မှာစကားစကားတိကျတော့ထူလာတော့တိုက်ပွဲဖြစ်တာပေါ့နိအခုလဲရှိကြည့်တော့ဒီတို့ဖက်ကလည်းစစ်ကြောလို့ရှမှုနေတော့မရတတ်ဖြစ်ဘူးပေါ့
ဒီမနေ့ပိုင်းမှာ336တက်ကစစ်ကြောလို့ကြောင်းဆက်တော်ရတ်တော်မူဖရားဘက်ကစစ်ကြောလို့ကြောင်းပင်လောင်းမြို့နယ်တောင်မဲသိန်းရွာဘက်ကလည်းကြောင်းစစ်ကြောသုံးကြောင်းနဲ့ထိုးစစ်ဆင်လာပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်မနေ့ကတော့ကြားပြည်နယ်ဒီမော့စုမြို့နယ်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကဆက်ပြောပါတယ
်မနေ့ကတော့စစ်ကောင်စီကကတူလို့အားပြန်လာတဲ့ဝန်ကြီးလောက်ပေါ့လေဒီမော့စုစစ်ကကြောင့်သူစီစီလာပေါ့အဲ့ဒီ6/26အဲ့ဒီဝန်ကြီးလောက်မှာတော့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်ပေါ့ထိခိုက်မှုချင်းနေတော့ပြစ်ခတ်လို့တော့ဘာမှပြည်အောင်က
သမ္မတကနေအာနာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်ဒီမော့စုဖရုစုအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွေရွာသား9000ကျော်နေရာစုပ်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ချင်းမြင့်နယ်မင်းတပ်မြို့နယ်မှာလည်းမနေ့ညနေပိုင်းမှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့CDF ဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်မနေ့ညနေ6နာရီလောက်ကတိုက်ပွဲဖြစ်တယ်တဲ့3ပိုင်းပေါ့မင်းတပ်နဲ့မတူပီချာမင်းတပ်မြို့နယ်တဲ့3ပိုင်းအကွာပေါ့နော်မင်းတပ်မတူပီလက်မကြီးနဲ့တော့ခက်ခန်းတမ်းပေါ့အဲ့ဒီတော်ထဲမှာတိုက်ပွဲဖြစ်တယ်ထိခိုက်မှုကကျတော့ CDF က2ယောက်ထိခိုက်တယ်စစ်ကောင်စီဘက်ကလည်းဘယ်လောက်ထိခိုက်သွားတယ်လဲတော့ကျွန်တော်တို့မသိရဘူး
စစ်သားရဲ့စိတ်ကြောင်လှုပ်ရှားထိုးစစ်ဆင်လာလို့မင်းသားမျိုးမြောက်ချမ်းရှက်ရွာနဲ့နေဝန်းကျင်ရွာကဒေသခံရွာသားဆောင်တဲ့ချီစိတ်ဆောင်ဖက်ပြေးနေရတယ်လို့ဆက်ပြောပါတယ
်သူပြစစ်ကြောင်ပါလေရဲ့ရှက်ရွာဘက်ကိုဆင်းလာတဲ့စစ်ကြောင်ကတော့လူနေရဲ့ရွာတွေထဲကိုအချင်းတိုးသွားတယ်ရှက်ရွာရောတင်းကောင်းဘက်ကိုတိုးလာတယ်ဆိုတော့အနေဝန်းကျင်ရွာတွေအကုန်လုံးပါစစ်ဆောင်မှာဆိုတော့3000 4000လောက်တော့ရှိရတယ်ခင်ဗျစစ်ဆောင်တွေကကိုရဲ့ကောင်ရခင်းတဲ့သွားဆောင်မယ်ဥယျာဉ်ခြံတဲ့ဆောင်မယ်ပေါ့နော်တော်တော်အလန့်ဝေးကွာတဲ့ရွာတွေဘက်ကိုသွားနေမှာပေါ့
မင်းသားမျိုးနဲ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းသားမျိုးပေါ်နဲ့ကြေးရွာကရွာသားတောင်းချီစစ်ဘေးသိမ်းရှောင်နေရပါတယ် Pekong, Timosu, Mindamu Nebega, Sedakan, Gawi, Yuponem, Yama Sitato, Five Weapons in Chinigu, Tishibu, Sekongzi, Yokuya, Setra Kabi, Miyake Babu, General Nakuni, Piu, Yama Wine Retrain, People Tower, Kamia.
ဘာဝရင်းမြစ်ရှားပါလာတဲ့စင်ကာပူနိုင်ငံမှာစွန့်ပြေးရေးဆိုးတွေကိုလူတွေတောက်တုံးလို့ရမယ်ရေးတမ်းဖြစ်လာတဲ့အထိအဆင်ဆင့်တန့်စင်ပြီးတော့ပြန်လည်အသုံးပြုနေပါတယ်။တနေ့ထက်တနေ့ပိုဆိုးလာတဲ့သမုဒ္ဒရာရေတို့ညဉ့်ညံ့မှုနဲ့တကမ္ဘာလုံးရင်ဆိုင်နေရချိန်မှာစင်ကာပူနိုင်ငံကရေဆိုးတွေကိုပင်လယ်ထဲဆွတ်မပစ်ပဲရေတန့်အဖြစ်ခင်းမိနေစနစ်တွေနဲ့ပြောင်းလဲပြီးတော့ ကျွန်တော်တို့ရဲ့ဆက်ပြောပြပါမယ်။ထားကြောင့်လဲနိုင်ငံတွင်သောက်သုံးရေအတွက်အင်းကြီးချင်းမလေးရှားနိုင်ငံကိုအထူးမိကိုအားထားနေရပါတယ်။ထားကြောင့်လဲနိုင်ငံတွင်သောက်သုံးရေအလုံးလောက်ထောက်ပံ့နိုင်အောင်လို့စင်ကာပူအစိုးရကအဆင့်မြင့်နည်းစနစ်တွေတုံးပြီးတော့ရေဇိုးတွေကိုပြန်အသုံးပြုလို့ရမယ်ရည်တံအဖြစ်လုပ်ကိုင်လာတာပါ။
So Singapore lacks natural resources and is limited in space, which is why we are always looking for ways to explore water sources and stretch our water supply.
ဒါကြောင့်ရေအရင်းမြစ်ရဖို့အမြဲရှာဖွေကြံစနေရတာပါ။ဆမရောရဲ့ရေစီမံခန့်ခွဲရေးနည်းပြဟာမှာအပိုင်းသုံးပိုင်းပါပါတယ်။ရေစိုးတွေတပေါင်းမှမကြံအောင်စုဆောင်ဖို့ပြန်အသုံးချဖို့နဲ့တန်းစင်ကြီးတောက်သုံးရေဖြစ်ပြောင်းလဲဖို့ဖြစ်ပါတယ်။ ပြုပြင်ထားတဲ့ရေတပ်အများစုကကုန်ထုတ်ဆက်ရုံတွေမှာအသုံးပြုဖို့ဖြစ်ပေမဲ့လို့လူဦးရေ95%လောက်ကငွေရေးပေးဝင်နေပါတယ်။ဒီလိုရေစိုးတွေကိုရေတပ်အဖြစ်ပြန်လဲပြုပြင်အသုံးပြုရစနေကြောင်းပင်လယ်ထဲရေစိုးအနှဲငယ်တာဆွန့်ပစ်နေရတဲ့အတွက်လဲရေတုညဉာဏ်မှုအတွက်အထောက်အကူဖြစ်စီပါတယ်။ကြံကဘာနိုင်ငံပေါင်း80ရာခိုင်နှုန်းလောက်ကတော့ရေစိုးတွေကိုပြုပြင်အသုံးချတာမျိုးမရှိဘဲဒီအတိုင်းပင် inflammation ရေတန့်စင်ရဲ့ဆေးရုံကိုနှင်းနေရရှားပါလာတဲ့အတွက်တချို့အပိုင်းတွေကတော့အထက်25ထက်အထိမြေအောက်မှာဆောက်လုပ်ထားပါတယ်အဲ့ဒီဆေးရုံနဲ့ဆက်ထားတဲ့ရေစိုးပိုက်တွေကမိုင်30လောက်ရှိပါတယ်ရေစိုးတွေကိုမြေအောင်ဆက်ရုံမှာအရင်စစ်ပြီးကားမှာအဆင့်ဆင့်ထပ်ပြီးတော့တန့်စင်နေမဲ့မြေပေါ်ကအခြားဌာနတွေရှိဆက်ပြီးတော့ပို့လို့ပါတယ်လိုပီချင်းကပဲအခုလိုဆက်ပြောပါတယ
် So at the new water factories it has three main treatment processes.One is microfiltration and nanofiltration.
အဲဒီဝါတာဆက်ယုံမှာအဆင့်ဆုံးဆင့်တဲ့ရေတွေကိုတန့်စင်နေပါတယ်။ဒီထဲမှာပါလာတဲ့အမှုအမွားတွေ၊ဘက်တီးရီးယားပူးမွားတွေကို membrane filtration လို့ခေါ်တဲ့အမီးဘာတွေနဲ့အရင်စစ်ထုတ်ပါတယ်။နောက်တော့ကူးစက်တဲ့ virus ပိုးကိုဖယ်ရှားပစ်ဖို့နဲ့ရေက molecule တွေကိုထက်ပြီးစစ်ထုတ်ပေးတဲ့ reverse osmosis ဆိုတဲ့နည်းနဲ့နောက်တစ်ဆင့်ထက်စစ်ပါတယ်။တတိယအဆင့်ကတော့ခရမ်းလုံရောင်ကြီးကိုတုံပြီးပိုးတက်တဲ့စနစ်ပါ။ဒီစင်ကတော့ NE water ကထွက်လာတဲ့ရေတွေအနေနဲ့ကင်းအောင်တဆင့်ထက်တိုးပြီးထည့်သွင်းလုပ်ကင်ထားတာလည်းဖြစ်ပါတယ
် Steel pipeline တွေရေလောင်ကန်တွေနဲ့ရေစစ်ကန်တွေရှိတဲ့ဒီရေတန်းစေုံမှာအခြားဆက်ပစ္စည်းအစိတ်အပိုင်းမျိုးစုံတွေပါချိတ်ဆက်လဲပတ်နေတာဖြစ်ပြီးတစ်နှစ်ကိုရေလီတာ3,900လောက်အထိတန်ဆင်ပေးနိုင်ပါတယ်ဒါဟာ Olympic အကစားပွဲတွေမှာသုံးတဲ့ရေကူးကန်အရွယ်လောက်ကိုနေ့တိုင်းတစ်နှစ်စာရေအပြည့်ဖြည့်ပေးနိုင်တဲ့ပမာဏလည်းဖြစ်ပါတယ်နောက်ဆုံးထွက်လာတဲ့ရေတန့်တွေကတော့စင်ကာပူအနက်မှာတွေ့ရတဲ့ microchip ထုတ်လုပ်ရေးစက်ရုံတွေနဲ့အေခါစနစ်တွေမှာအဓိကသုံးပါတယ်။စင်ကာပူနန်ယန်ဤပညာတက္ကသိုလ်တဘာဝပဝန်ကျင်ရေးရာဌာနကတော့ဥရုယာတိပြောင်းလဲမှုနဲ့ရေအရင်းမြစ်ရှာပါမှုမျိုးဟာရေရှည်ကျုံရမယ့်ကိစ္စဖြစ်တဲ့အတွက်အခြားတိုင်းပြည်တွေအနေနဲ့လည်းရေစိုးတန့်စီရေးကိစ္စကိုထိရောက်စွာလုပ်ကိုင်ဖို့အရေးကြီးနေပြီလို့ထောက်ပြပါတယ်။မြေအောက်ရေကိုဆက်ပြီးတော့ထုတ်ယူသုံးစွဲနေကြမယ်ဆိုရင်တော့ရေစိုးတန့်စီရေးကုန်ကျစရိတ်တွေအင်မတန်မှကြီးမားလာနိုင်တယ်လို့လည်းထောက်ပြခဲ့တာပါ။Engineer Chok Lupi Ching ကအခုလိုဆက်ပြောပါတယ
်။ So our new water has passed more than 150,000 scientific tests and it's well within
any water ဆက်ရုံမှာတန့်စင်လိုက်တဲ့ရေကိုသိပ္ပံစမ်းသပ်မှုကအချိန်ကြီးတပိန်းခွဲကျော်လှုပ်ထားပြီးပါပြီ။ကမ္ဘာ့စမ်းမရေးအဖွဲ့ WHO နဲ့ American တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EAB ကချမှတ်ထားတဲ့တောက်သုံးရေဆိုင်ရာစံညွှန်းတွေနဲ့လည်းကိုက်ညီမှုရှိပါတယ်။
နွေရာသီလို၆တွေ့တဲ့ကာလမျိုးမှာဆိုရင်တော့တန့်စင်ပြီးတာရေတွေကိုတောက်သုံးရေလောင်ကန်တွေစီပို့ပြီးတော့လူနဲ့အိမ်တွေစီမရောက်ခင်နောက်တစ်ကြိမ်ထပ်ပြီးတော့တန့်စင်ပါတယ်။ နိုင်ငံလူဦးရေတဝက်လောက်ကိုရေအလုံးလောက်ပေးဝေနိုင်ဖို့မြေအောက်ကရေတန့်စီရဲ့စည်ရုံကိုလဲဒေါ်လာ900မှ400ဘီလီယံသုံးဆက်ပြီးတော့2024ခုနှစ်မှာအပြီးတိုးချဲ့ဆောက်လုပ်နေပါတယ်။စင်ကာပူအစိုးရကအခုလိုလှုပ်ပိုင်းလာတာဟာတောက်တုံးရေအဓိကထောက်ပံ့ပေးနေတဲ့အင်းကြီးမလေးရှားနိုင်ငံရဲ့ဆက်ဆံရေးတည်မပြေတဲ့အချက်ကလည်းရေစိုးတွေကိုတန့်စီပြီးတော့ပြန်လဲအသုံးပြုလာရတဲ့အကြောင်းရင်းတွေထ
ဒုက္ခတဲ့အချင်းနဲ့ပြောင်းရွှေ့ခြေချလာတဲ့မုံတိုင်းရင်သားအနယ်ဆယ်ကျော်တက်မလေးစုနီစာလီဟာအိုလံပစ်ဂျွန်ဘားပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုအတွက်ရွှေတစိမ့်စုစုခုပေးနိုင်ခဲ့ပါတယ်။ကနေဒါငယ်စားလေးလိုလူသိများတဲ့မနီဆိုတာပြည်နယ်ကစိန့်ပေါ်မြို့မှာစုနီစာလီရဲ့အောင်ပွဲနဲ့အင်ဂျန်ခီကိုတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြပါတယ်။ဒီကြောင့် VOA သတင်းတောက်မာမုတ်မက်စကာဒီရဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်ရှင်။တိုကျိုအိုလံပစ်ပြိုင်ပွဲမှာရွှေတစိမ့်စုစုခွန်နိုင်ခဲ့တဲ့18နှစ်အရွယ်ဂျွန်ဘာမဲလီစုနီစာလီတွေစိန်ဘောမျိုးလီရဲ့အရှိတ်အချမ်းကမုံတိုင်းရင်သားတွေဂုဏ်ယူမဆုံးဖြစ်နေကြပါတယ်။စုနီကာလီရဲ့အိမ်အပြန်ကိုကြိုဆိုသူအမျိုးသမီးတစ်ယောက်ကအခုလိုပြောပါတယ်
။ She's our Hmong Mulan. She brought honor to us all.
သူဟာကျမတို့ရဲ့မုံသူရဲ့ကောင်းမလေးပါ။ကျမတို့အားလုံးအတွက်သူကဂုဏ်တက်စေပါတယ်။သူ့အတွက်ဂုဏ်ယူမဆုံးနိုင်အောင်ပါပဲ။
အိုလံပစ်ပြိုင်ပွဲဝင်အစဉ်အားကစားမယ့်တယောက်ဖြစ်လာဖို့ကုန်ကြစည်ဟာအမေရိကန်ဒေါ်လာ3,000,000ဝန်းကျင်လောက်ရှိနိုင်တဲ့အကြောင်းလီကိုလေ့ကျင့်သင်ကြားပေးခဲ့တဲ့မနီဆိုတာမြို့က Midwest Gymnastics Center ကဝန်ထမ်းတယောက်ကပြောပါတယ်ဒီလိုကြိုးပမ်းအားထုတ်မှုတွေကြောင့်အလာဘားမားပြည်နယ်ဥပန်းတက္ကသိုလ်မှာသူကဂျွန်ဘားပညာသင်ဆုကိုလည်းအပြေအဝရရှိခဲ့ပါတယ်လီကိုလေ့ကျင့်ပြောထောင်မှုအတွက်ကုန်ကြစည်တွေကိုကူညီကြတဲ့မုံလူမျိုးအတိုင်းဝိုင်းနဲ့ပတ်သက်လို့ဖခင်ဖြစ်တဲ့ဂျွန်လီကအခုလိုပြောပါတယ်
။ You gotta spend a lot of time and a lot of money. Because it's expensive.
ဒီစင်ကိုရောက်လာတဲ့အထိလူပြောက်ကိုပြုစုပြောထောင်ရတဲ့အကြီးဆုံးကိစ္စကတော့အချိန်တွေငွေတွေအများကြီးပေးဆက်ရတာပါပဲ။ရန်ကိုအကုန်ကြများတာကြောင့်ပါ။သူအိုလံပစ်ပြိုင်ပွဲဝင်ရလိမ့်မယ်လို့ဘယ်သူကမှမှန်းမထားကြပါဘူး။ဒါပေမဲ့ကျွန်တော်ရောကျွန်တော်ဇနီးကပါသူ့ကိုအပြည့်အဝယုံကြည်ထားပါတယ်။နောက်ပြီးကျွန်တော်တို့ရဲ့မိတ်ဆွေတွေကလည်းယုံကြည်ပြီးလူသားတွေပံ့ပိုးအားပေးကြပါတယ်။ကျွန်တော်ကသမီးလီကိုအားပေးမယ်ဆိုရင်ကျွန်တော်မှအကူအညီလိုတယ်။ဒါကြောင့်ငါတို့သူ့ကိုကူကြရအောင်ဆိုပြီးသူတို့ချင်းချင်းပြောကြတယ်ပြီးတော့ဝိုင်းကူခဲ့ကြပါတယ်
။မုံလူမျိုးနယ်ရဲ့မူရင်းဒေသကတောင်ထူရက်တဲ့ဗီယက်နမ်လာအိုနဲ့ထိုင်းနိုင်ငံတွေပါ။ဗီယက်နမ်စစ်ပွဲပြီးတဲ့နောက်သူတို့ကပိုင်ဆိုင်မှုအနည်းငယ်လောက်နဲ့ပဲအမေရိကန်ကိုလာရောက်အခြေချခဲ့ကြတာပါ။ဒါပေမဲ့သူတို့လူမျိုးကတယောက်နဲ့တယောက်ကူညီရိုင်းနေတဲ့ဒလိရှိပါတယ်။ပါမောက္ခဟောင်းတယောက်လည်းဖြစ်မုံအတိုင်းဝိုင်းရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဒေါက်တာရန်ဒါအိုကအခုလိုပြောပါတယ်
။ဂျွန်ဟွန်လီ and his wife
အဲ့ဒီဒလိကြောင့်ဥပမာဂျွန်ဟွာလီနဲ့သူ့အမျိုးသမီးမှာငွေရေးကြေးရေးအကူအညီလိုရဆိုတော့မုံအတိုင်းဝိုင်းကသူတို့ကိုဝိုင်းကူညီကြတယ်ဒီနည်းနဲ့ကျွန်တော်တို့အားလုံးယက်တီရှင်တန်နိုင်ကြသလိုကျွန်တော်တို့ရဲ့လူအဖွဲ့အစည်းကိုလည်းဒီနည်းနဲ့ပဲတိုးတက်လာစေပါရယ
်အခုလို COVID-19 ကရောဂါပိုးအတွင်းအမေရိကန်မှာလူမျိုးရေးအရာလှုံ့ဆော်နေတဲ့မုံဒီစိတ်အခြေခံရာဇဝတ်မှုတွေတိုးမြလာနေတာကြောင့်အာရှတိုက်သားတွေဟာတခြားလူမျိုးတွေနဲ့အတူတကွနေထိုင်ခြင်းဆိုတဲ့စကားအပေါ်မှာစောရကတက်ခဲ့ကြတာတွေလည်းရှိပါတယ်ဒါပေမဲ့လည်းအခုလီကရွှေငွေနဲ့ကြေးစိတ်တွေတတိကြီးစုခုပေးနိုင်လိုက်တော့အာရှအမေရိကန်အတိုင်းဝိုင်းရဲ့အတွင်းရောအပြင်မှာပါရှိနေတဲ့အမုန်းတရားတွေကိုဖယ်ရှားကျော်လွှားဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မုံစည်းဝါးရေးလုပ်ငန်းရှင်တူတူဝါခီယော့ကပြောခဲ့တာပါဒေါက်တာဂျာအိုကလည်းသူ့လိုပဲပြောပါလေ
မေတိုမစီဘရမီတိုအင်းဒီဘရွန
်အခုလီကရွှေတစိတ်ငွေတစိတ်နဲ့ကြေးတစိတ်တွေပါစုခုနိုင်ရတော့တကဘာလုံးကစပြီးတော့လေးစားအတိမတ်ပြုလာပါတယ်မုံလူမျိုးတွေကိုလည်းမကပါဘူးအာရှတိုက်တာအလုံးကိုပါလေးစားအတိမတ်ပြုတာဖြစ်ပါတယ
်ဆွန်နီစာလီရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုတစ်ခုလုံးကပြည်သူတွေရဲ့အောင်မြင်မှုပါပဲဒါဟာမနီဆိုတာရဲ့အောင်မြင်မှုစိန့်ပေါ်အရှိတ်ဘက်ချမ်းရဲ့အောင်မြင်မှုမုံလူမျိုးနယ်စုရဲ့အောင်မြင်မှုပါဒီအောင်မြင်မှုဟာသကလုံးတွေနဲ့ပေါ်ပြလို့တောင်းမရပါဘူးသူ့အတွက်စိတ်လှုပ်ရှားရအရန်ကိုဂုဏ်ယူရတာပါပဲလို့လီရဲ့အိမ်ပြန်ကိုကြိုဆိုသူတစ်ယောက်ဖြစ်တဲ့မီဆန်ကပြောသွားကြတာပါရှင်
VOA American တိုင်းရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုံမြင့်တကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြီးစုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြီးစုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြီးစုနိုင်ပါတယ်ကျ ुर ုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီဆုံးတော့မြမလူခွေရေးအခြေအနေတွေကိုထင်ဟတင်ဆက်ပေးနေတဲ့ဒုတန်စီစဉ်ဖြစ်ပါလေ
။မင်္ဂလာပါရှင်။မြန်မာနိုင်ငံကျွမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့သူတို့ရနေကြကုသမှုတွေရပ်ဆိုင်းခံခဲ့ရပြီးအခက်အခဲအများစွာကြုံတွေ့နေရတဲ့မြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ HIV စီးကံတချို့ကိုပိတ်ခဲ့ရတယ်လို့ကုသမှုခံနေတဲ့လူနာတချို့လည်းဖမ်းဆီးခံခဲ့ရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဆောင်မကျွင်အင်တာဗျူးအတန်များကိုလုံခြုံရေးအခြေအနေအရပြောင်းလဲအသုံးပြုထားပါရဲ့စစ်အာဏာသိမ်းတာနဲ့ကိုဗစ်ကူးစက်မှုတွေကမြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေအပေါ်ရိုက်ခတ်မှုတွေရှိလာပါပြီကိုကံအားကိုကြိုက်နေတဲ့ HIV ပိုးကောင်ရေကြက်မလာအောင်တောက်နေရတဲ့ ARD ဆေးကိုမှီခိုနေရတဲ့တချို့သူတွေမှာဆေးအချိန်မီမရနိုင်တာတွေဖြစ်လာတာပါ
ကြောင်မဲမှာရှိတဲ့ကျွန်တော်တို့ client တွေပေါ့နော်ကြောင်မဲမှာရှိတဲ့ client တွေကြောင်မဲကျွာလေးမှာနေတာပေါ့ဒီပုံမှာသိလာထွားရရဲ့ချင်းနဲ့ထွားရခုနကျွန်တော်ပြောလို့ covid ချိန်ကြီးတော့အဲ့လို covid မှာ lockdown နေစားထားတဲ့အခါမှာဝင်လို့မရဘူးအဲ့ဒီတော့ဟိုမှာလည်းဒီလိုပဲပေါ့နော်ဆက်ကဖွင့်ပြောလိုက်ရပေါ့နော်စီးပြတ်မှာကြောင်ဆိုကျွန်တော်တို့ဒီမှာလို့ ARD လာထုတ်တာပါ HIV ဘူးရှိပြီလို့ ARD လာထုတ်တာပါအဲ့တော့ဒီစီးကမတော့လို့မဖြစ်မဖြစ်ပေါ့နေ့စဉ်နဲ့တော့ကျွန်တော်တို့ဝင်လို့မဖြစ်နိုင်ဘူးနေလို့ယောဂါတွေနဲ့တောက်ပြားချုပ်တဲ့ပြဿနာအာဆိုတော့ပြောခံရမျိုးဖြစ်နေခံရမျိုးဒီဆဲဆိုတို့ပြန်လုခံရမျိုးရှိတယ်ပေါ့နော်အဲ့တော့တချို့ကလည်းဆိုငိုယူပြီးပြန်သွားတဲ့အခြေအနေမျိုးတွေရှိတယ်ပေါ့နော
် HIV လူနာတွေကိုကူညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုကစေတနာဝန်ထမ်းကပြောပြရတာပါသူတို့မန္တလေးမှာဆိုရင်ဂျွန်လာကုံကစပြီး ARD ဆေးပေးနေကြလက်ခွဲဆေးခန်းတွေကိုပေးခွင့်မပြုတော့ပါဘူးစက်ကောင်စီကထိန်းချုပ်ထားတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့အမျိုးသားခုခံကြကလာတာယောဂကြိုက်ဖြတ်ရေးစီမံချက် NAB ရဲ့ကုသရေးဌာနတွေကနေတာပေးရတာပါအခုမန္တလေးမှာစီပီရဲ့နေရာနှစ်နေရာသာရှိပြီးများပြားလွန်းတဲ့လူနာတွေနဲ့ရှိတဲ့ဝန်ထမ်းအင်အားကမနိုင်နေပါဘူး ARD ဆေးတောက်နေရတဲ့လင်းလင်းက
ဒီလမှာအခုဂျူရိတ်နဲ့ပြန်ပြီးတော့အရင်အဲ့ဒီအာနာဒိန်းရဲ့နောက်ပိုင်းအစပြီးတော့လေနိုင်ငံတော်အာနာဒိန်းရဲ့နောက်ပိုင်းအစပြီးတော့အရှိမပြေတာအခုတော့ဟိုလေအခုကိုဗစ်ပိုးပြန်ထားတဲ့အချိန်မှာဆိုရင်လေအမရယ်ဥမာဖြစ်စီနေတာပေါ့နော်ဆေးရုံပေါ့နော်ဟိုဥမာဟိုတလားချင်းပြေးနေတာပေါ့နော်ဥမာနှစ်လားတည်းနှစ်လားနဲ့ဝေးတဲ့သူဆို၃လားပေါ့နော်အဲ့လိုမျိုးလေးဆိုပိုးစီပြအဲ့တော့ပိုးဒီကိုဗစ်ပိုးကူးစက်မှုညုံလဲမများတော့ပေါ့မရယ်ဘာလို့ဆိုတရက်တရက်ကိုထုံနေတခါတလေဆိုဂျူးတဲ့မပြေးပဲနဲ့လေတုတ်ကင်းနဲ့အခုနောက်ပိုင်းမှာတုတ်ကင်းနဲ့ယူသွားတာတုတ်ကင်းနဲ့မယူဘဲနဲ့ဆိုရင်အမလူတွေက9000တင်းလာတာလေအမ
နေနေကတော့ပုံမှန်ဈေးတစ်ခါချုပ်ရင်6လစာရနေရကနေအခုတစ်လတစ်ခါချုပ်နေရတာပါ အခုလိုဖြစ်တာသူတယောက်တည်းတော့မဟုတ်ပါဘူး ARD ဆေးယူနေသူတိုင်းကြုံနေရတာပါဒို့အတန်နဲ့စကားပြောပြခဲ့သူတချို့ကသူတို့ကိုဗစ်ကူးစက်ခံနေရချိန်မှာတော့ဆေးယူဖို့လိုအပ်တာကြောင့်ယောဂဖြစ်နေရင်းနဲ့ပဲဆေးလာတန်းစီတာတွေရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ HIV နဲ့ရှင်သန်နေထိုင်သူ 2,400 ခန့်ရှိပြီး 3,900 ကျော်ဟာ ARD ဆေးတောက်နေရပါတယ်ARD ဆေးဟာ HIV ပိုးရှိသူရဲ့ခန္ဓာကိုယ်တွင်းအရေအဝါမှာပိုးချက်မပြတ်အောင်ထိန်းပြီးရဲ့ဆေးဖြစ်ပြီးတော့လူသက်တမ်းတစ်လျှောက်မှာတရမပြတ်လို့မရပဲတောက်ရမှာပါဆေးတောက်ရက်ပြတ်တာဆေးတောက်ချိန်နောက်ကျတာများလာရင်ဆေးမကျိုးရတဲ့ပြဿနာတွေရှိလာနိုင်ပါတယ်ဒါအပြင် ARD ဆေးလုံးဝဖျက်လိုက်ရင်အခွင့်အရေးယူယောဂတွေဝင်လာပြီး AIDS အဆင့်ရောက်သွားပြီးသေဆုံးတဲ့အခြေဖြစ်နိုင်ပါတယ်အရင်အာဏာမသိခင်အခြေအနေတွေရောကတော့အစိုးရရဲ့အမျိုးသားခုခံကြကာလသာယောဂတာချွတ်ရေးစီမံချက်နဲ့မြို့နယ်290ကျော်မှာ ARD ဆေးကုသရေးဌာန360ကျော်ဖွင့်ပြီး ARD ဆေးလက်လံမီရေးအတွက်ဆောင်ရွက်ကြတာပါအခုတော့အဲ့ဒီဌာနအားလုံးမှာဖွင့်လင်းဆောင်ရွက်မှုပေးနိုင်ခြင်းမရှိပါဘူးပြင်ပက INGO NGO တွေအရက်ဘတ်အဖွဲ့အစည်းတွေရဲ့ဈေးကမ်းတွေလည်းကိုဗစ်ယောဂအခြေအနေအပြင်စစ်ကောင်စီရဲ့ PR ပေးမှုကြောင့်အရင်လိုပေါ်ပေါ်ထင်ထင်မကူညီနိုင်ကြတော့ပါဘူးကျွန်လာကုန်ပိုင်းကနေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ဒဝေကစီကံကိုလည်းအကြောင်းပြချက်မရှိပိတ်ခိုင်းခဲ့တာမျိုးလုပ်ခဲ့တဲ့အကြောင်းပြန်လည်ဖွင့်ခွင့်ရအောင်ညှိနှိုင်းမှုတွေလုပ်ခဲ့ရပါတယ်။ MSF က2002ခုနှစ်ကတည်းကမြန်မာနိုင်ငံမှာ HIV လူနာတွေအတွက်ကျန်းမာရေးဆောက်ရှောက်မှုပေးလာတာဖြစ်ပါတယ်။ HIV ကူးစက်မှု NDM မြန်မာရဲ့ဦးတည်အုပ်စုတွေများတဲ့နေရာမှာစီကံတွေဖွင့်ထားတာပါ။မြန်မာနိုင်ငံက HIV ကူးစက်နှုန်းအများဆုံးဖြစ်တဲ့ကချင်ပြည်နယ်က MSF ဆရာဝန်တဦးနဲ့ဒို့အတန်ကမေးမြန်းခွင့်ရခဲ့ပါတယ်
။ဒီကောင်ဆိုတော့ကျွန်တော်တို့ညီလာတွေကျမတွေဆောင်ဆောင်မှုပေါ့နော်အပြည့်ပေးနိုင်တယ်ပေါ့နော်။တို့ရဲ့လိုအပ်တဲ့ဒီစေဝါပေါ့နော်ပြီးတော့အဲတို့လိုအပ်တဲ့စီစီကူတာမှုတွေလိုအပ်လိုအပ်ဆိုစီရင်ဆွဲကြောင်းပေးရမျိုးတွေပေါ့။အဲပြီးကျွန်တော်တို့အချိန်တိုနဲ့အချိန်ကြီးဝပေးနိုင်တယ်ပေါ့နော်။အခုလိုဒီနေ့မှာကျွန်တော်တို့ညီလာရလည်းမျှော်လင့်မယ်နဲ့ပို့ပြီးတော့ကျွန်တော်ပုံများများလက်ခံလာရတယ်။ကျတော့ integrated service ဒီလိုတော့ကျွန်တော်တို့ရတဲ့ညအတွက်ကြောင်းရမယ်မှာလည်းခက်ခဲရှိတယ်။နောက်စေဝါပေါ့နော်စေဝါစီမီအရင်များရှိဖို့ကလည်းဒီတခုအချိန်မှာကျွန်တော်တို့ဖြတ်ခင်းရဟုတ်တယ်ပေါ့နော်
။ MSF ကချင်းနဲ့ရှမ်းကစီကံနေမှာကုသပေးနေတဲ့လူနာတောင်းကျော်ရှိပါတယ်။အဲ့ဒီလူနာတွေထဲမှာ NAP ရဲ့ဆေးပေးရနေရာတွေပိတ်ကုန်လို့ MSF ကိုပြန်လာတဲ့လူနာ2000ကျော်လည်းပါပါရဲ့။ဒါကြောင့်ကြိုမာထားရတဲ့ဈေးမလုံလောက်တဲ့အတွက်ARD ဆေးကိုအရင်လို6လစာမပေးနိုင်တော့ပါဘူး။ဒါပေမဲ့သူတို့ငကိုကရက်ထားတဲ့လူနာသစ်အတွက်သွေးစစ်တာနဲ့တချို့ဝန်ဆောင်မှုတွေကိုတော့လိုအပ်ချက်အရပြန်လုပ်ပေးနေပါတယ်။အာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့အာယုံပိုဆိုင်ခံရတဲ့ NLD နဲ့ဆက်ဆက်တဲ့လူမှုအထောက်အကူပြုလုပ်ငန်းတွေကိုလည်းဝင်ရောက်စစ်ဆေးဖမ်းဆီးရမျိုးရှိခဲ့ပါတယ်။မေလအစောပိုင်းလုံးကလည်းတာကေတာ NLD အိတ်စင်တာရဲ့ဆေးရုံကလူနာတချို့ကိုဖမ်းဆီးပြီးတဦးကိုပုံမှန်905ကကြီးနဲ့တရားစွဲဆိုတာလုပ်ခဲ့ပါတယ်။စင်တာတာဝန်ရှိသူတို့က
ဘာတရင်ရလို့လဲတော့မသိဘူး။အိမ်သားနေတော့သူ၆ပြောတာနေမှာပေါ့မိုးကောင်းကတော့ကိုဒီကကိုဒူနာကြီးကဘာမှမလုပ်တဲ့ခါအောင်။ကျမကြီးတို့ဖြီးတောက်ပြီးအမှနေသားကကလေးတွေ။နောက်အဲ့ဒါနဲ့ညာနေချင်းလာပါသူတို့ကလေးကကြောက်ပြီးထွက်ပြီးတော့ညာနေချင်းကလေးနဲ့လို့တဲ့အဲ့ဒီတယောက်ကတော့နည်းနည်းတက်ကြီးပြီး20ကျော်လောက်ကသူကအဲ့မှာလူကြီးရလို့တော့မဟုတ်ပါဘူး။ကလေးကသူက30လောက်ဆိုတော့အဲဒီကတော့အမှဟိုပါဘာကြီးရလုတ်ပြရလေအမှသမီးချက်တာဘာညာကြီးမောင်းနာဘာညာအဲ့လိုစောင့်တဘောမျိုးကလေးတွေမှာနေနေအမှသူ့ကိုကြတော့ဘလို့ဘလို့ဖားမမအောင်မသိဘူးအမှအဲ့ဒီအနေကိုခေါ်သွားလိုက်တာတခါနေမှာတခါအင်းစိန်ပို့ပြီးတော့နောက်တော့ဘာအနာကကြီးနေမှာပုံမှန်တက်တာ
ဖန်စီခံထားရသူဟာ ARD ဆေးတောက်နေရတာမို့သူ့အတွက်တော့စင်တာကဆေးထုတ်ပြီးသွားဖို့ပေးနေရတယ်လို့ဆိုပါတယ်အခုလက်ရှိတော့ကလေးနဲ့လူကြီးလူနာတရားဝန်ကျင်ရှိတဲ့စင်တာရဲ့လုံခြုံရေးအတွက်စိတ်ပူနေရပါတယ်။ဒါအပြင်ရန်ကုန်မှာရှိတဲ့သရိုးစင်တာကနေဆေးယူနေကြနေရာတွေပိတ်ထားတာကြောင့်ဘယ်နေရာမှာပေးရဆိုတာတည်င်းအချက်လက်မရတာနဲ့လူနာတွေကျန်းမာရေးမကောင်းရင်ဆေးရုံစည်းကမ်းပြဖို့အခက်ခဲတွေကိုပါတပြိုင်တည်းရင်ဆိုင်နေရပါတယ်။ ARD ဆေးကတလားစာကိုတောင်းကနန်းရှိပြီးပြင်ပမှာဝယ်ဖို့ခက်ခဲသလိုလူနာအများစုကလည်းမတတ်နိုင်ကြပါဘူး။အခုလိုကစင့်ကလျာဖြစ်နေတဲ့ HIV လူနာကျန်းမာရေးဆောက်ရှောက်မှုကိုဘယ်လိုထိန်းညှိမလဲဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာန ပြောရေးဆိုခွင့်ရှိသူနဲ့ NAB ရဲ့တာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးလက်ခံဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်HIV ယောဂါဟာမြန်မာနိုင်ငံမှာ1988ခုနှစ်ကစတင်ဖြစ်ပွားခဲ့ပြီး2000ခုနှစ်မှာကူးစက်နှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်။2000ခုနှစ်တစ်နှစ်အတွင်းလူနာတက် 28,000 ဒေါ်လာကနေ2019ခုနှစ်မှာ 9,900 ကျော်သာရှိတော့တဲ့အထိရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့ကူးစက်နှုန်းကိုထိန်းချုပ်နိုင်တဲ့အခြေအနေတော့မဟုတ်သေးပါဘူး။အခုအာဏာသိမ်းထားတဲ့ကာလမှာလုံခြုံရေးအရာစိတ်ပူနေရတဲ့ဂျားကပဲHIV လူနာတွေကိုကူညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုရဲ့စေတနာဝန်ထမ်းကတော့ဆေးတောင်းနေသူတွေကိုအရင်လိုဆေးလွတ်လွတ်ကူကူရစေချင်နေပါတယ
်။ကျွန်တော်တို့ကူညီရတော့သူတို့ဘက်ကဝင်ရောက်ဆက်ဖက်ခြင်းမရှိဘဲနဲ့ပေါ့နော်အရင်လိုပဲပုံစံတိုင်းပဲအဲဆေးတောင်းနေလူတွေလွတ်လွတ်ကူကူနဲ့လက်လန်းမိတဲ့နေရာမှာကိုယ့်ရဲ့လက်ကမ်းမှာရနေတာဟာမျိုးဖြစ်တယ်ပေါ့ဒီဆေးတောင်းဖို့မနေ့စီယုံသိသိစီယုံပြီးပြောထားတာမျိုးဖြစ်တယ်ပေါ့အဲ့တော့ဒီလိုဖြစ်နေမှာမတောက်တော့ဘူးဆိုပြီးနေပြီးတော့လောက်တော့ခက်ခဲလာတာမတောက်တော့ဘူးဆိုပြီးနေပြီးကွာကိုဆုံးပြီးတော့ဆုံးသက်သွားမယ်ဒီလေဖြစ်မလားဖြစ်မလားဒီကျုံတော့ဖြစ်မှာဒီတဲ့ခါကျတော့အဲတကယ်ကိုပေါ့နော်ဒီဟာကတကယ်ကိုလူမျိုးအလုံးမှန်လုပ်နေတာဖြစ်တယ်အဲဘသူ့ကိုမှလည်းတိုက်ခိုက်နေတဲ့ဒီစားမျိုးတွေမဟုတ်ဘူးဆေးတောက်ဖို့ဒီပူရှိရလူကြီးဖြစ်တာကိုဒီပါတာမျိုးလုံးလုံးနဲ့ဖြစ်လို့တာအနောက်ဆက်ကင်းကင်းနဲ့အလုံးလုံးအောင်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ CSO တွေတော့အပေါ်ကြည့်တော့ပူပြီးဆင်းပြပါတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloudYouTube အင်ဂျင်နိုကနေလဲဝေရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့နေ့နဲ့6:00နာရီကနေ8:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့အသံအစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်တို့အသံအစီအစဉ်ကိုနားဆင်ကြရပါပါကုလသမဂ္ဂညစကဝိုင်းစီစဉ်ဖြစ်ပါတယ်စက်တင်ဘာလမှာကုလသမဂ္ဂရဲ့မြန်မာတန်မတ်ကိုပြုထုတ်ထားမလဲဆိုတာကိုဆုံးဖြတ်မှာမို့လို့တန်မတ်ကြီးဦးကျော်မွန်ထွန်းဖေရှားရီစစ်ကောင်စီဘက်ကကြိုးပမ်းနေပြီးတော့ဒီမိုကရေစီလှူရှားသူတွေကတော့တန်မတ်ကြီးကိုဆက်လက်ထားဖို့လှုံ့ဆော်နေကြပါတယ်နယူးယောက်ကမြန်မာပြည်ဦးဆောင်လှူရှားသူကိုနေတင်မြစ်ကိုဒီကြောင်မိုင်းအင်ဂျင်နိုင်ကမြင်မြန်ထားပါတယ်အခုသမဂ္ဂညစကဝိုင်းစီစဉ်မှာနားဆင်ကြည့်ပါခင်ဗျာ
မင်္ဂလာပါကိုနေတင်မြင
့်ဟောမင်္ဂလာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အခုဒီကိုနေတင်မြင့်တို့ဒီနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီပေါ့နော်ဒီမြန်မာအတိုင်းဝိုင်းမှာကိုနေတင်မြင့်ဒီဥဆောင်လှုပ်ရှားနေသူတဦးနေနဲ့ကျမတို့ဖိတ်ခေါ်ပြီးတော့မေးမြန်းရတဲ့အကြောင်းရင်းကတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်အပြိုင်ဆိုင်ဟိုဘက်ဒီဘက်အထူးသဖြင့်ဒီစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့ကနေပြီးတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်သူတို့အကြိတ်နဲ့ကြိုးပမ်းနေတာကိုကျမတို့တွေ့ရပါတယ်အခုလာမယ့်ဒီစက်တင်ဘာလမှာ Credential Committee ကနေဒီကိစ္စကိုသူတို့ဆွေးနွေးဆုံးဖြတ်မယ့်အလားအလာအတွက်ပေါ့လေအခုကိုနေတင်မြင့်တို့နောက်ဆုံးလှုပ်ရှားနေတဲ့အခြေအနေကဘယ်လိုရှိပါလဲရှင်
โอเคครับเนี่ยอ๋อบ่ไดไอแอคชั่นบ่แอคชั่นแพลนนี่เราရှိပါတယ်အဲ့ဒါကတော့လူလူကြားထဲမှာကျွန်တော်ခတ်ပေါ်လာပြီးတော့ကဘာအတိအောင်နိုင်ငံတကာကခေါင်းဆောင်တိအောင်ကျွန်တော်ကဟိုခုနပေါ့တောင်းဆိုဆန္ဒပြတာတွေနောက်တစ်ခုကကျွန်တော်တို့အယုံကြီးအစိုးရကိုပြည်မှာပြထောက်ခံဖို့အတွက်နိုင်ငံတကာကြားအောင်မြင်အောင်ကျွန်တော်လှုပ်ဆောင်တဲ့ဘက်ရှိပါတယ်ဒါတွေကไดไอแอคชั่นလို့ခေါ်တာပါแอคชั่นแพลนလို့ခေါ်ပါတယ်နောက်တစ်ခုက diplomatic ကျွန်တော်ကแอคชั่นပေါ့တော့အဲ့ဒါပါလဲဆိုတော့ဟိုကျွန်တော်တို့ပေါ့အခု UNG ကဖွဲ့စည်းမဲ့ပေါ့ဒီပေါ့ဒီ mission ဖွဲ့တည်နေကျွန်တော်တို့ကပူးပေါင်းပြီးတော့ကျွန်တော်တို့ဟို USA မှာဆိုလဲကျွန်တော်တို့ကအထက်လွှတ်တော်မှအောက်လွှတ်တော်မှတွေနောက်တစ်ခုကအဲ Joe Biden ပေါ့ဟိုသမ္မတအပါအဝင်ပေါ့အိမ်ဘီရိုကလူတွေကိုကျွန်တော်တို့ဟိုတတ်နိုင်တဲ့ကျွန်တော်တို့အားလုံးကချီးကပ်ပြီးတော့ကျွန်တော်တို့သူတို့တွေကိုကျွန်တော်တို့က UNG အစိုးရကိုထောက်ခံပေးဖို့နောက်တစ်ခုကလည်းကျွန်တော်တို့ပေါ့အခုအယုံကြည်စိုးရပါပြည်သူလူထုထောက်ခံတာတဲ့အစိုးရဖြစ်တဲ့တရားဝင်เนาะ legitimacy အစိုးရဖြစ်တဲ့ဒါကလည်းဒါအားလုံးနဲ့သိပြီးဖြစ်တဲ့အတိုင်းပဲ2020နိုဝင်ဘာလမှာရွေးကောက်ပွဲကရလဒ်ကပေါ်ထွက်လာတဲ့ဥစ္စာကလည်းကဘာကလည်းအပြစ်မှတ်ပြုခဲ့တယ်နောက်တစ်ခုကလည်းလူ့ကိုယ်ရေးစောင့်ကြည့်အဖွဲ့တို့ เนาะอชาอภเวฤาอารมณ์อ่ะดาเตียญาตมุชื่อเลยဆိုရဲ့ဥစ္စာကိုသူတို့ကခေါ်ညွှန်းထားပြီးွားပြီဒါပို့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တယ်အဲ့အစိုးရဖြစ်တဲ့အတွက်အဲ့အစိုးရခန့်အပ်ထားတယ်အဲ့အစိုးရခန့်အပ်ထားတာဘာလဲဆိုတော့အရင်တော့ကအတိုင်ကံတော်အောင်ဆန်းစုကြည်နိုင်ငံတော်အတိုင်ကံတော်အောင်ဆန်းစုကြည်နဲ့တမဒကြီးဦးဝင်းမြတ်တို့ကခန့်အပ်ထားတဲ့ဥတော်မိုးတော်တရားဝင်ဖြစ်တယ်အဲ့အတွက်လည်းအဲ့ဒီဥစ္စာကိုပဲဒီစတန်ပါလာမှာကျွန်တော်တို့ကတရားဝင်ဆက်လက်ဖြစ်ဖို့အတွက်တရားဝင်အတိမတ်ပြုဖို့ပြုတဲ့ကျွန်တော်တို့ကဗောင်းဆိုတာကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လှုပ်ဆောင်ပေါ်မှာရှိပါတယ
်ဆစကိုနေတိမြင့်ပြောသားသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်မြန်မာပြည်သူတွေပေါ့နော်အထူးသဖြင့်ဒီပားရောက်နေတဲ့ဒီမြန်မာပြည်လှုပ်ရှားနေသူတွေကလေအတိမတ်ပြုထားတဲ့ဆိုပေမဲ့တစ်ဖက်မှာလည်းတစ်ဖက်မှာကြတော့ဒီကုလသမဂ္ဂကတောင်မှာပေါ့နော်အခုချိန်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်အတိမတ်မပြုသေးသလိုစစ်ကောင်စီကိုလည်းသူတို့ကတရားဝင်အစိုးရဖြစ်လဲအတိမတ်မပြုသေးဘူးဆိုပြီးတော့ဒီကုလသမဂ္ဂအကြွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာကနာကပြောသွားပါတယ်ပြောသွားတော့လက်ရှိအခုဆိုရင်ဒါဆိုရင်ဒီမြန်မာနိုင်ငံရဲ့အကိုယ်စားလှယ်ပေါ့နော်ဖြစ်လာဖို့အနေထားပေါ့အဲ့ဒါလေးနဲ့ပတ်သက်လို့ရောကိုနီတင်းမြင့်တို့ဘယ်လိုသုံးသပ်လဲရှင့်
ဟုတ်ကဲ့ခင်ဗျာ။ဟောဘောခုနဟောဘောမအင်ဂျင်ပြောသလိုပါပဲ။အာဒီကုလသမဂ္ဂကဘောလေ။ဟိုအန်ယူဂျီလည်းတရားဝင်အတိမတ်မပြုသေးသလိုအဒီစစ်ကောင်စီကလည်းအတိမတ်မပြုသေးဘူး။ဒါပေမဲ့အာကျွန်တော်တို့ကဘောလေ။အခုကဟိုကမ္ဘာအတိုင်းဝမ်းမှာလေ။ဟိုကျွန်တော်တို့ရဲ့ဒီခုဟိုတရားဝင်ရေးချယ်တင်ပေါက်ထားပြီးတော့ဟိုလက်ချက်ပြမစီကြထားအန်ယူဂျီအစိုးရကိုဘောလေ။ဒီဟိုအခြားသောဘောခေါင်းဆောင်တွေကနော်အတိမတ်ပြုတဲ့အလားအလာလေးကျွန်တော်တွေ့ရတယ်။ဒါကြောင့်မို့လို့တရားဝင်ဖိတ်ခေါ်တာတွေတရားဝင်ဆွေးနွေးတာတွေရှိခဲ့တဲ့ဥစ္စာရှိတယ်။ရှိခဲ့တဲ့အတွက်ကျွန်တော်တို့ကလည်းဆက်လက်ပြီးတော့စူးစမ်းရမှာကပို့ပြီးတော့ကျွန်တော်တို့ခိုင်မဲအောင်ပို့ပြီးကျွန်တော်တို့ပို့ပြီးတော့အတိမတ်ပြုအောင်ကျွန်တော်တို့ထောက်ခံတဲ့နိုင်ငံတွေများအောင်ကျွန်တော်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဖြစ်တဲ့အခါမှာကျွန်တော်တို့ရဲ့ဒီခုတန်မာချီဥတော်မိုးထွန်းကလည်းဒီခုတန်တမန်ဒီနဲ့တွေ့ဆုံတဲ့ခါမှာလည်းဒီဥစားကိုသူကဘောထိထိရောက်တော့သူပြောဆိုနေတာရှိတယ်။သူဘောစီယုံနေတာရှိတယ်။အဲ့အတွက်လည်းကျွန်တော်တို့ကကိုကြီးပံ့ပိုးပေးရမယ်လားလာနေရှိပါတယ်။အဲ့ဒီမှာလည်းကျွန်တော်တို့ကဘောနောက်ဆုံးဖြတ်မှာကတော့ခရစ်တန်ဂျက်ချဲလန်ကော်မတီကတော့ဆုံးဖြတ်မှာပေါ့လေ။အဲ့ဒီဆုံးဖြတ်မဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ကဘောဘယ်လိုပဲဖြစ်ဖြစ်မတိသေးတဲ့ပိုးနိုင်ငံပေါ့လေ။သုံးနိုင်ငံသာတိပြီးခြား6နိုင်ငံကကျွန်တော်unknown person unknown ဒီဟို country တွေပေါ့လေ။အဓိကတော့ဟိုအမေရိကန်ပါတာရောအမေရိကန်ပါမယ်။တူပါမယ်ရုရှားပါမယ်။အခြား6နိုင်ငံကတော့ကျွန်တော်ကမတိနိုင်သေးဘူး။အဲ့မတိနိုင်သေးတဲ့ပြင်ကျွန်တော်ကပေါ့ကျွန်တော်တတ်နိုင်တဲ့လောက်ကျွန်တော်အယုံကြည်အစိုးရတွေရောကျွန်တော်နိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာအတိုင်းဝမ်းတွေကကိုယ်နိုင်ငံမှာရှိတဲ့ကိုယ့်ရဲ့ group ပေါ့လွှတ်တော်အမတ်တွေနောက်ပြီးတော့အစိုးရတွေကိုကျွန်တော်ကအယုံကြည်နဲ့ပတ်သက်ပြီးကျွန်တော်ကပြောဖို့လိုအပ်တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့အခြေအနေတွေကိုလည်းတို့နားလည်အောင်ပြောပြဖို့လိုပြီးတော့တို့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တင်ပါတယ်ဖြစ်ပါတယ်ဆိုတာပြည်သူတို့အားလုံးကကျွန်တော်တို့ထောက်ခံထားပါတယ်ဆိုတာကိုကျွန်တော်တို့ကပေါ်ပြမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီအခုလာမယ့်စက်တင်ဘာလကိစ္စမှာကျွန်တော်တို့ကအရန်တာနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
တပည့်မှာကြတော့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်ရင်ဒီရုရှားနဲ့တရုတ်ကလည်းအဓိကတော့ဟိုတော်တော်လေးအတားအဆီးဖြစ်နေတဲ့အနေအထားမျိုးလို့သုံးသပ်ကြတဲ့ခါကြတော့အခုဒီအမြဲတမ်းကိုယ်စားလှယ်နေရာမှာတရုတ်နဲ့ဒီရုရှားရဲ့အလားလာပေါ့နော်သူတို့ဟိုဆုံးဖြတ်မနိုင်တဲ့အခြေအနေရောဘယ်လိုရှိမလဲဥတော်မထုံးမဲ့သူတို့ဆက်ပြီးထားနိုင်သလားသူတို့ဒီမြန်မာအမြဲတမ်းကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့သူတို့ရပ်တည်တဲ့အနေအထားမျိုးရောဘယ်လိုတွေ့ရလဲ
โอเคအခုအနေထားဆိုရင်တော့အရင်ကာလဥစ္စာတွေသူပြန်သုံးသပ်မယ်ပေါ့နော်သုံးသပ်မယ်ဆိုရင်တော့တရုတ်နဲ့ရုရှားကတော့ပို့ပွင့်လင်းပြောရရင်တော့သူတို့ကတော့ဒီစစ်ကောင်စီဘက်ကတော့သူတို့ကခုနကပေါ့ရက်တီမတ်သဘောရှိပါတယ်ရှိပေမဲ့ကျွန်တော်ကဒါအတွက်ကျွန်တော်ကလည်းဟိုပေါ့တိတ်ပြီးတော့ကျွန်တော်ကစိုးရိမ်စရာမရှိဘူးကျွန်တော်ဘက်ကအမေရိကန်နိုင်ငံအပါဝင်ပေါ့ဒီမျိုးစီလူသားတဲ့မဟာမိတ်နိုင်ငံတွေကမ္ဘာအင်အားကြီးနိုင်ငံတွေဥရောပနိုင်ငံတွေအာရှနိုင်ငံတွေမှာအများကြီးရှိပါတယ်။အဲ့ဒါတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးထောက်ခံလိုက်မယ်ဆိုရင်သူတို့ဘယ်တော့ပဲဖြစ်ဖြစ်သူကကျွန်တော်တို့က majority ရတယ်ဆိုရင်ကျွန်တော်ကဆက်လက်တည်မြဲသွားမယ်ဆက်လက်ကျွန်တော်တို့ IUG ဆိုရရပေါ့ခုနပေါ့နောက်ဆုံးအနေနဲ့ပေါ့ကျွန်တော်တို့အောင်မြင်မှုတွေရနိုင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အဲ့အတွက်ပေါ့နော်ဒီဥကြောင့်မိုးထွန်းကိုပေါ့လေသူတို့ဖယ်ရှားရေးစစ်ကောင်စီကဟိုလှုပ်လာတဲ့အပိုင်းမှာအခုဆိုရင်ဒီအသက် NDA ကိုပါပေါ့နော်ဟိုထိခိုက်စေတဲ့ဟာမျိုးတွေကိုပါလှုပ်လာတဲ့အတွက်အခုဒီ American ဒီ FBI အင်ကနေပြီးတော့တော့မှသူတို့ဖော်ထုတ်ဖန်ဆီးတာတွေစုံစမ်းတာတွေသူတို့လှုပ်လာတယ်ဆိုတော့အဲ့ဒီအဲ့လိုမျိုးဥကြောင့်မိုးထွန်းနေရမှာတကယ်လို့ဥကြောင့်မိုးထွန်းအောင်တော့မှသူတို့တစုံတရာထိခိုက်နာကျင်အောင်ပဲဖြစ်ဖြစ်အသက်အန္တရာယ်ထိခိုက်အောင်ပဲဖြစ်ဖြစ်တစုံတယောက်ကပဲဖြစ်ဖြစ်ဒီဥကြောင့်မိုးထွန်းကိုအဲ့လိုမျိုးဖယ်ရှားနိုင်ရေးဒီလိုအပိုင်းကလောက်တဲ့အခါမှာရောအဲ့လိုပေါ့ဒီအငြင်းတဲ့ကိုယ်စလဲနေရမှာဒါဆိုရင်ဖြစ်လာနိုင်တဲ့အနေအထားရောဘယ်လိုရှိနိုင်လဲရှင
်ဟုတ်ကဲ့ဟိုတခုရှိကြတာပေါ့လေအာသူပေါ့အဲ့လိုအနေထားဖြစ်အောင်လေသူတို့ကပေါ့အဲ့လိုကျွန်တော်တို့ဘက်ကကျွန်တော်တို့ကပြည်သူလူထောက်ခံတာရဲ့ UNG ဆိုတာဘက်ကဒီလိုတရားဝင်မဖြစ်အောင်နောက်ပြီးတော့ဒီအခုဥကြုံမုံတွန်ဆက်လက်မရှိအောင်သူတို့ကတော့ဟိုပေါ့ဟိုပေါ့အောင်လန်းကြီးတွေတုံးပြီးတော့လုံးပါပဲလေအာလုံးတဲ့ခါမှာတော့အာကျွန်တော်ကတော့အာတကယ်လို့များပေါ့အဲ့လိုမှာဖြစ်ခဲ့တယ်ဆိုရင်ကျွန်တော်ကကြီးမားသောဆုံးရှုံးဖြစ်ခဲ့မှာပေါ့ဒါပေမဲ့ဒီ FBI ကပေါ်ထုတ်နိုင်လိုက်တဲ့အတွက်အာကျွန်တော်ကအခုကပေါ့ဟိုဥကြုံမုံတွန်ကခုပေါ့ဟိုပေါ့သူ့ရဲ့အတိတ်အန်တယ်ကဘာမှဆုံးရှုံးမရှိတော့ဘူး FBI အပြေဝတောင်းယူထားတယ်နောက်ပြီးတော့အမေရိကန်စိုးရလည်းအပြေဝတောင်းယူထားတဲ့အတွက်ကျွန်တော်တို့ကဒီတိုင်းပဲဆက်လက်တည်ရှိသွားနိုင်တယ်ဒီတည်ရှိသွားမဲ့အတွက်ကျွန်တော်တို့ရဲ့ဘက်ကဥကြုံမုံတွန်ကပေါ့ဒီအခုစက်တင်ဘာလကိစ္စမှာဒီလိုပဲကျွန်တော်တို့ကဒီသူလုတ်တင်လုတ်ထိုက်တာနေနဲ့လုတ်ဆောင်သွားမယ်လို့ကျွန်တော်တို့ဆက်လက်ပြီးတော့သွားလိုက်မယ်လို့ကျွန်တော်ယူကြည်ပါတယ်ခင်ဗျာ
ကိုနေတင်းမြင့်ဆိုလို့ရှိရင်ဒါ1988ခုနှစ်ခေတ်ကတောင်းသားကောင်းဆောင်တအုပ်ပေါ့နော်အထူးသဖြင့်ဒီ3ရောက်ချေဟိုစတင်ဖွဲ့စည်းတူထောင်ခဲ့တဲ့သူတအုပ်လည်းဖြစ်တယ်နောက်ဥဆောင်ခဲ့တဲ့ခေါင်းဆောင်တအုပ်လည်းဖြစ်တယ်ဒါအပြင်တော့ဆက်စုကြည်အတွက်ပေါ့လေအဲ့ဒီချိန်လုံးကလည်းအနီးကပ်လုံခြုံရေးယူပေးခဲ့သူတွေဖြစ်တယ်လို့ဒီအရင်ဒီ NLD ဗဟိုလူငယ်ကောင်းဆောင်တအုပ်လည်းဖြစ်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီလိုမျိုးဒီဒေါ်ဆန်းစုကြည်နဲ့အနီးကပ်ဒီလုံခြုံရေးယူခဲ့တဲ့အခုဆိုရင်လည်းဒီဥကြောင့်မိုးထွန်းတန်မကြီးဥကြောင့်မိုးထွန်းရဲ့လုံခြုံရေးပေါ့နော်ဒီစေတနာအလျောက်ဒီ voluntarily ဒီတန်မကြီးဥကြောင့်မိုးထွန်းအတွက်ဒီလုံခြုံရေးတွေလည်းဆောင်ရွက်ပေးနေတဲ့အပိုင်းမှာဒီအရင်အတွေ့အကြုံတွေပါတဲ့ခြေခံပြီးတော့ပေါ့နော်ဟိုကိုနေတမြင့်တို့ရဲ့ကိုနေတမြင့်ရဲ့အတွေ့အကြုံရဒီလိုအရေးပါတဲ့ခေါင်းဆောင်တဦးကိုအခုလုံခြုံရေးရတောင်းဝင်ယူဆောင်ရွက်ပေးတဲ့အခါမှာဒီအခက်အခဲတွေပေါ့နော်အဲ့ဒီစိန်ခေါ်မှုတွေအရောပါနေရှိလဲရှင
်။ Okay ။ဟိုပေါ့အရင်တော့ကဆိုတော့အပိုင်းနှစ်ပိုင်းပြောချင်တယ်ပေါ့။ဟိုပေါ့ဖေဖော်ဝါရီ26ရက်နေ့ကစပြီးတော့တာမကြီးဥတော်မိုးထွန်းကဒီခရစ်သမတ်ကမှာပေါ့တရားဝင်သူကလက်သုံးချောင်းထောင်ပြီးတော့သူကကျွန်တော်တို့ဟိုဓမ္မပဒတော်ဘက်ကရက်တိလိုက်တယ်။အဲ့ရက်တိပြီးရစပြီးတော့ကျွန်တော်တို့တူတီကကျွန်တော်တို့တူတီဆိုရင်ပြောရရင်တော့ကျွန်တော်နယူးယောက်နယူးယောက်စီးတီးမှာရှိရဲကျွန်တော်ကမ္ဘာ community အတိုင်းဝိုင်းတွေပေါ့အဲ့ဒါတွေကဥစားကိုဥတော်မိုးထွန်းကိုကျွန်တော်တို့တူတီကတော့လုံခြုံရေးကိုကျွန်တော်ကတာဝန်ယူဖို့လိုရဲအဓိကဖြစ်တဲ့အဲ့အတွက်ကျွန်တော်တို့ကပေါ့အားလုံးကပေါ့နော်စိတ်ရင်းစေတနာရင်းနဲ့ကျွန်တော်တို့volunteer လုပ်ပေးကြတယ်အဲ့လိုလုပ်ပေးခါမှာတော့ကျွန်တော်ရှင်းပြပြောရရင်ကျွန်တော်တို့ volunteer ကတော့ကျွန်တော်တို့ကပေါ့ဟိုအမြင်အကြားနဲ့ပဲကျွန်တော်ကလုပ်ရတာကျွန်တော်ကပေါ့ volunteer လုပ်တဲ့ခါမှာကျွန်တော်ကဟိုခုနဟိုကျွန်တော်စိုးစားပေါ့ professional တွေမဟုတ်တဲ့ပြည်လက်နဲ့တည်းတည်းကန်ဆောင်ခွင့်လည်းမရှိဘူးဘာမှလည်းလုပ်ပတ်ခွင့်လည်းမရှိဘူးဒါမဲ့ကျွန်တော်ကပေါ့ကျွန်တော်ညော Burmese community မှာရှိရဲ့ဗမာတိုင်းဝိုင်းလူငယ်လေးတွေကဘာလဲဆိုတော့သူတို့ကအတတ်နိုင်ဆုံးသူတို့ကပေါ့လေတခုဖြစ်ပေါ်လာပြီဆိုရင်ဥကြုံမိုးထုံးအတတ်နဲ့ရင်းပြီးတော့ကာကွယ်မယ်အဲ့လိုကာကွယ်ခြင်းကဥကြုံမိုးထုံးကိုကာကွယ်တာမဟုတ်ဘူးတိုင်းပြည်ကိုကာကွယ်ခြင်းဖြစ်တယ်เนาะကျွန်တော်တို့ရဲ့ဓမ္မပတ်တော်သားဟိုပေါ့ပြည်သူလူထုအားလုံးကာကွယ်ခြင်းဖြစ်တယ်လို့သူတို့ကတန်တိတန်ချပြီးတော့သူတို့ကနေရောညရောသူတို့ကဗောလန်တီးယားယူပြီးစောက်ပေးကြတယ်အဲစောက်ပေးကြတဲ့အတွက်မှာပေါ့ကျွန်တော်တို့မှာပေါ့ခုနလိုပေါ့ကျွန်တော်တို့လာရောက်နောက်ဆက်တာတွေရှိတယ်เนาะနောက်တစ်ခုကလည်းဟိုပေါ့ပုံမှန်လေးပြောရရင်အကျိုးနှစ်ချိန်တိတိပေါ့တရားဝင်ဟိုဘက်ကဟိုပေါ့ဟိုဝါရှင်တန်တန်ယုံကပေါ့စစ်တန်ယုံကတော့ကျွန်တော်တို့ရှိလာပြီးတော့ဒီယုံသိမ့်ဖို့လောက်တာတွေနော်လာရောက်ပြီးကျွန်တော်အချားသက်ဖို့လောက်တာတွေစစ်စင်တာတွေကိုကျွန်တော်တို့ကပြည်သူအားနဲ့ကျွန်တော်ကတားဆီးနိုင်ခဲ့တယ်အဲအဲ့လိုစင်ကာပူတွေအများကြီးရှိခဲ့တစ်ဖက်မှာလည်းပေါ့ကျွန်တော်တို့ကဥတော်မတော်ကပေါ့သူ့ရဲ့လုပ်ငန်းဆောင်တိုင်းသူလုပ်တယ်လို့ပဲတစ်ဖက်မှာလည်းကျွန်တော်ဘာမစ်ကွန်မြူနတီရဲ့ညောင်မှာရှိတဲ့ဘာမစ်ကွန်မြူနတီရဲ့နော်ခုနဟိုပေါ့ကျောပေါ် fundraising နဲ့လုပ်တဲ့ပွဲတွေအခြားပွဲတွေမှာလည်းသူကအလုံးနဲ့ဟိုပေါ်ချစ်တွေ့မှုရှိအောင်သူကလာပြီးခဲ့လာပြီးခဲ့တာမှာလည်းကျွန်တော်တို့တွေကဟိုပေါ် ဟိုပေါ့ကျွန်တော်တိတိကျကျနဲ့ကျွန်တော်ကပေါ့အခုနလုံခြုံရေးကိုယူပေးခဲ့တယ်အကျွန်တော်ဟိုတတ်နိုင်ဆုံးကျွန်တော်ကာပါလုပ်ပေးခဲ့တယ်အဲ့အတွက်လည်းကျွန်တော်ကသူကဟိုပေါ့ဘေးမလိရမခပဲနဲ့သူကတော့ဘာမှမဖြစ်ခဲ့ဘူးအခုတည်းတည်းမဖြစ်ခဲ့ဘူးပေါ့အဲ့လိုစိန်ခေါ်မှုတွေတော့အဲ့လိုအများကြီးရှိပါတယ်ခင်ဗျာ
ကုလသမဂ္ဂမှာဒီအမြင်မှာအမြဲတမ်းကိုယ်စားလှယ်နေရာကိုဘယ်သူ့ကိုထားမလဲဘယ်သူဘလို့ရွေးချယ်မလဲဆိုတော့ဒီအခြေအနေအတွက်ပေါ့လေအခုကြိုးပမ်းနေတဲ့အခါမှာကိုနေတင်းမြင့်တို့ဒီပြည်ပရောက်မြန်မာတွေအတွက်စိန်ခေါ်မှုတွေအခက်ခဲနေရာရောဘာတွေရှိလဲရှင
်။အော်စိန်ခေါ်မှုအခက်ခဲနေရာပေါ့လေ။ဟိုဟောရှိရောရှိပါလေ။အရှိပဲအဲ့ဒီအခက်ခဲအားလုံးကျွန်တော်တို့ကညီညွတ်မှုနဲ့ကျွန်တော်တို့ရဲ့ကျွန်တော်တို့ကကျွန်တော်ညီညွတ်စွာနဲ့ကျွန်တော်ဗမာ community ကလှုပ်ဆောင်နိုင်တယ်ဆိုတာဟိုပေါ့အမေရိကန်နိုင်ငံမှမပေါ့ဘူးနိုင်ငံတကာမှာအနှံ့အပြားမှာရှိရဗမာတွေရဲ့ညီညွတ်မှုနဲ့ကျွန်တော်အားလုံးကိုကြော်ဖြတ်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်အဲ့လိုယုံကြည်ရတဲ့ကျွန်တော်တို့တွေကပေါ့ဒီလာမဲ့ဟိုပွဲတွေမှာစက်တင်ဘာလမှာကျင်းပမယ်ဒီဟိုပေါ့ကုလသမဂ္ဂညီလာခံရေးမှာပေါ့ကျွန်တော်ဒီဗမာ community ဒီကျွန်တော် global action နေနဲ့ကျွန်တော်လုပ်ဖို့လည်းရှိတယ်เนาะနိုင်ငံတကာအတိုင်းဟိုအတိုင်းဝမ်းတွေနဲ့လည်းကျွန်တော်ဖြစ်တဲ့ဖြစ်တွေ့ဆက်ဆံပြီးတော့လေကျွန်တော်တို့ပေါ့အစိုးရတွေကိုချိတ်ကပ်ပြီးတော့เนาะကျွန်တော်နောက်ပြီးတော့လွှတ်တော်အမတ်တွေကိုချိတ်ကပ်ပြီးတော့ကျွန်တော်တို့ခုနပေါ့ဟိုတချို့တွေမတိတဲ့အချက်လက်တွေကျွန်တော်ပေးမယ်နော်နောက်တစ်ခုကကျွန်တော်တို့ဟိုဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်ပြောပြမယ်အဲ့ဖြစ်စေခြင်းရဲ့ဆန္ဒကဘာလဲဆိုတော့အမှန်တရားအတွက်ဖြစ်စေခြင်းရဲ့ဆန္ဒအမှန်တရားကိုဖုံးကွက်ပြီးကျွန်တော်ဖြစ်စေခြင်းရဲ့ဆန္ဒကိုကျွန်တော်လှုပ်ဆောင်နေရမှာပေါ့အမှန်တရားကိုဆိုလှုပ်ဆောင်နေတဲ့ဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်နိုင်ငံတကာမှာရှိရကျွန်တော်ဗမာ community တွေကအစိုးရတွေအထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေနော်ဟိုအတ္တတွေကိုကျွန်တော်ကဓာတ်တွေပြောပြပြီးတော့လှုပ်ဆောင်မယ်ဆိုရင်အဲကျွန်တော်အချိန်တော့နည်းနည်းနံပါတ်1ပေးရမယ်တချို့တွေကလည်းဟိုပေါ့ဟိုပေါ့အပြည့်ဝကျွန်တော်တို့အချက်လက်တွေမတိတဲ့အခါမှာသူတို့ဟိုပေါ့လက်ခံနိုင်စရာမရှိနိုင်တဲ့အစိုးရအနေနဲ့ရှိကောင်းရှိမယ်အဲ့ဒါတွေကိုလည်းကျွန်တော်ကဟိုပေါ့ approach လုပ်ရမယ်ချိတ်ကပ်ရမယ်ပေါ့နောက်တစ်ခုကလည်းပေါ့ဟိုပေါ့ဟိုတစ်ဖက်အနေနဲ့ပြောမယ်ဆိုရင်ပေါ့အဲတရုတ်ကလွှမ်းမိုးမှုတွေရှိနေတဲ့တချို့နိုင်ငံတွေကလည်းစစ်တပ်နဲ့ပတ်သက်တဲ့စက္ကစနဲ့ပတ်သက်တဲ့နိုင်ငံတွေရှိတဲ့ဥစ္စာစက္ကစကိုထောက်ခံတဲ့နိုင်ငံတွေကိုလည်းကျွန်တော်ကတော့ဟိုပေါ့ရရရတယ်လို့ကျွန်တော်ကဟိုပေါ့ကြောချိတ်ကပ်ပြီးတော့ကျွန်တော်တို့သူတို့တင်းတွင်းရမယ်စီယိုရမယ်ကျွန်တော်ရဲ့ဒီအချက်လက်တွေကျွန်တော်ပေါ်ပြပြီးကျွန်တော်ဘက်ကပေါအောင်ဆက်ခေါ်ရမယ်ဥစ္စာတွေရောဒါက challenge ဥစ္စာတွေပါပဲဒါပေမဲ့ခုနလိုပေါ့အဖြေပေါ်ထွက်လာမှာကတော့ကျွန်တော်တို့ရဲ့ဟိုညီညွတ်အားနဲ့ကျွန်တော်ကဘလောက်ကျွန်တော်ဗမာ community ရဲ့နိုင်ငံတကာမှာရှိတဲ့ဗမာ community ကလုံဆောင်နိုင်မလဲညီညွတ်စာနဲ့လုံဆောင်နိုင်မလဲဆိုတာကိုကျွန်တော်အချိန်ကာလအဆုံးမဲ့ပြသပါလိမ့်မယ်ခင်ဗျာ
နယူးယောက်စီးတီးကဒီဘာမစ်ကွန်မြူနတီမှာဥဆောင်နေတဲ့ကိုနေတင်မြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ကိုနေတင်မြင့်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါပဲ
စနေညတွေသတင်းပတ်စင်ကနေနောက်ဆက်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးတောက်ကြာနေကရောက်သွားပြီဖြစ်တာနဲ့အာဖဂန်နိုင်ငံတွင်အလင်းအမြန်ထိုးစစ်ဆင်နေတဲ့တာလီဘန်တွေကတော့ကာဘူးမြို့တော်နဲ့မဝေးလာတော့တဲ့နေရာအထိတင်ပိတ်ထားပြီဖြစ်ပါတယ်။တာလီဘန်တွေဟာလူကာပြည်နယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းလိုက်ပြီဖြစ်တာကြောင့်ကာဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါ။ကိုဗစ်တတိယလိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းတည်ဆုံမှုအခြေအတွက်ဟာအရှိတောင်အစဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်နေပါပြီ။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံမှုအခြေအတွက် 13,000 နီးပါးရှိနေပြီးစရုတ်တအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အခြေအတွက် 1,000 နီးပါးကွာပါတယ်။လူဦးရေစုစုပေါင်းသန်း 280 ကျော်ရှိတဲ့အင်ဒိုနီးရှားမှာတည်ဆုံမှု 13,500 ကျော်မြန်မာနိုင်ငံလူဦးရေတဲ့နှစ်ဆကျော်ပိုများတဲ့ဖိလစ်ပိုင်မှာတည်ဆုံသူ 3,000 နီးပါးရှိနေပါပြီ။လူ့သမားတွေတဲ့ကမ္ဘာအဆိုးရွားဆုံးနိုင်ငံတွေစီးနဲ့မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်လီဗီဆိုင်ယာလူ့သမားသမဂ္ဂအဖွဲ့ချုပ် IDUC ကထည့်သွင်းသတ်မှတ်လိုက်ပါတယ်။ရာဥပဒေစိုးမိုးမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာအလူ့သမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်အငင်းပယ်ခံရဒါမှမဟုတ်ထိန်းချုပ်ခံရတာလူ့သမားသမဂ္ဂခေါင်းဆောင်တွေဖန်ဆီးခံရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တာရပောင်း190ကျော်လာပြီဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖန်ဆီးတာတွေအပြင်းထန်လုပ်ခဲ့ပြီးန နောက်ထပ်လှုပ်လာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတယ်မို့ဒေသအတော်များမှာဆန္ဒပြပွဲတွေအရှိန်ရောက်သွားပြီမယ်လေဒီနေ့အထိအခါအိမ်မှာဆက်ပြီးနေစဉ်ဆန္ဒပြကန့်ကွက်နေတဲ့ဒေသတွေလည်းရှိနေသေးပါခင်ဗျာစနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA တော်ရရှိများနဲ့တကွမြန်မာနိုင်ငံမျိုးနိုင်ငံသားအားလုံးဒီအန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစီကျွန်တော်ချောချောသိမ့်ပါညာ This program has